Welcome to the Voice of America in Burmese.
Mingla mne khe ma shin. VOA မြန်မာပိုင်းရဲ့2020ခုနှစ် February 26ရက်နေ့တောက်ကြနေမနေ့ကအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေစတင်ထုတ်လွှင့်ပေးနေပါတယ်။ Line to meter 32-40-48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့ဖမ်းဆီးတရားစွဲဆိုခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ပြီးမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးဘဲနဲ့ဖြစ်နေပါတယ်။
သာသူဒီနယ်အသိမခံဘူးပေါ့အာတွေ့တွေ့မပြီးရပေါ့သူရဲ့ကျုပ်ကိုဆက်ချက်တင်ထားတာကအာတဘာဝပြေးဟိုပုံမှန်25နဲ့ပေါ့သူတို့ကဟိုပူတာဟိုအချင်းထောင်ပေါ့တောက်တော့မ
ှပူတာအိုဒီသားခံလူငယ်တူပြောသွားတာပါဒီတရင်နဲ့အတူတနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုပုံမှန်905ခါနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတရားစွဲဆိုလိုက်တဲ့အကြောင်းအမေရိကန်ရောက်မြန်မာပြည်ရဲ့သက်ဆိုင်ရာပြည်နယ်အထက်လွှတ်တော်အမတ်တွေစီကိုဖုန်းခေါ်ဆိုပြီးတော့မြစ်တာရက်ခန့်နဲ့လှုပ်ရှားမှုအကြောင်းစာရာတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းဆောင်းပါးကောက်နှုတ်ချက်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေကိုမထုတ်လွှင့်ခင်မှာအခုအရင်ဆုံးတော့တောက်ကြနေမနေ့ပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးတက်တူကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုပြစ်တင်ရှုတ်ချပြီးတာဝန်ရှိသူတွေကိုရေးယူနိုင်မှုအမေရိကန်အောက်လွှတ်တော်မှာစတင်ပြင်ဆင်နေပါပြီ။မြန်မာနိုင်ငံမှာစစ်တပ်ကဖမ်းဆီးထားတဲ့အရသာစုဝါခေါင်းဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်နဲ့ဥပဒေတရက်ကိုပါပြတ်ထမ်းဖို့ကြာသာပြင်းတွေကပဲအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာတင်ပြခဲ့ကြတာပ
ါ We introduced the Protect Democracy in Burma Act to hold the military junta accountable and to restore democracy to the country and its people as expeditiously as possible
အနာသိငယ်တဲ့စစ်ကောင်းဆောင်တွေတာဝန်ခံမှုရှိစေဖို့နဲ့မြန်မာပြည်သူတွေအတွက်ဒီမိုကရေစီစနစ်အမြဲဆုံးပြန်လည်ပေါ်ဆောင်နိုင်မှုမြန်မာနိုင်ငံဒီမိုကရေစီကာကွယ်ပေးရေးဥပဒေကိုပြင်သွင်းရတာဖြစ်တဲ့အကြောင်းအောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှဆွေးနွေးမဲ့ကိစ္စရပ်တွေကိုတင်ပြရမှာဒီမိုကရက်ကိုယ်စားလှယ်ဂျယ်ရီကော်နယ်လီကပြောဆိုလိုက်တာပါမြန်မာစစ်တပ်ရဲ့အနာသိငယ်တဲ့လုပ်ရပ်ကိုရှုတ်ချပြီးဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရက်ကိုလည်းကော်မတီမှတင်သွင်းထားပါတယ်
Military's decision to seize control and detain top political leaders, including Aung San Suu Kyi, as well as President Win Myint.
မြန်မာစစ်တပ်ကအာဏာကိုထိန်းချုပ်ဖို့ဆုံးဖြတ်ခဲ့ပြီးဒေါ်အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ထိတ်တဲနိုင်ငံရေးခေါင်းဆောင်တွေယာနဲ့ချီတဲ့အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးခဲ့တာဟာမြန်မာပြည်သူတွေရဲ့အခွင့်အရေးကိုပျော်ပျော်တင်းတင်းချိုးဖောက်ရရောက်ခဲ့ကြောင်းလဲမြန်မာနိုင်ငံဆရာဆုံးဖြတ်ချက်ကိုပူတွဲအဆိုပြုခဲ့တဲ့အတိုက်ခံ Republican ကိုယ်စားလှယ် Steve Sharpock ကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဆွေရကမြန်မာစစ်ကောင်စာတွေကိုပြစ်မှတ်ထားတံခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူတံခတ်မှုတွေချမှတ်ဖို့သတိပေးထားတဲ့အချိန်မှာပဲအမေရိကန်လွှတ်တော်မှလည်းဥပဒေပြဋ္ဌာန်းပြီးဖိအားပေးအရေးယူဖို့ပြင်ဆင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရသားဆွေရကိုဖိရှားပြီးအာဏာသိမ်းလိုက်တဲ့လူရက်ကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကနောက်ထပ်မြန်မာစစ်ရာရှိ6ယောက်ကိုအရေးယူတံခတ်မယ်အကြောင်းကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံကတံခတ်အရေးယူထားတဲ့မြန်မာစစ်တပ်အစင်းမြေရရှိ19ယောက်စီးရင်မှာနောက်ထပ်6ယောက်ထပ်တိုးမယ်အကြောင်းနိုင်ငံရေးဝန်ကြီးဌာနကကြာသာပြင်းနေမှာကြေညာလိုက်တာပါမြန်မာစစ်တပ်ပိုင်လုပ်ငန်းတွေနဲ့ဗေရှာကုမ္ပဏီတွေလုပ်ငန်းတွေမလုပ်ကြဘူးကုန်သွယ်ဝန်ကြီးကစီစဉ်နေပါတယ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအနေနဲ့ကျူးလွန်တဲ့လုပ်ရပ်တွေအတွက်တာဝန်ခံရမယ်ဆိုတော့အခုအရေးယူတံခတ်မှုနဲ့သတင်းစကားပေါက်လိုက်တာဖြစ်တဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးဒေါမနစ်ရက်ကပြောဆိုခဲ့တာပါမြန်မာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရထံအာဏာပြန်လွှဲပေးဖို့လည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အမေရိကန်၊ကနေဒါ၊ဗြိတိန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကအရေးယူတံခတ်မှုတွေဆက်တိုက်ဆိုသလိုချမှတ်လာနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံရမှုတွေတိုးလာနေတဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။
On Myanmar, just to say that we are deeply concerned that an increasing number of people are now being held in detention. The UN country team on the ground says at least 150 people were detained in protest in Naypyidaw on February 22nd, and that's in Naypyidaw alone.
မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရသူဦးရေတိုးလာနေတဲ့အပေါ်အလွန်အမင်းစိုးရိမ်နေကြောင်းနဲ့ဖေဖော်ဝါရီလ22ရက်နေ့ကနေပြည်တော်မှာတရက်ထဲလူ150ထက်မနည်းဖမ်းဆီးခံခဲ့ရတဲ့အကြောင်းမြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေကိုကူကပ်ပြီးကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါနိုင်ငံရေးသမားတွေအစိုးရတာဝန်ရှိသူတွေတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေတန်ဃာတော်တွေနဲ့ကျောင်းသားတွေပါဝင်အရက်ဖက်လူမှုအတိုင်းဝိုင်းကစုစုပေါင်းထိမ့်သိမ့်ခံထားရသူ900ကျော်နဲ့ပတ်သက်လို့ကုလသမဂ္ဂတာဝန်ရှိသူတွေစုံစမ်းနေတယ်လို့လည်းပြောပါရယ်ဖန်စီထိမ့်သိမ့်ထားသူတွေအားလုံးကိုချက်ချင်းပြန်လုပ်ပေးဖို့လည်းတောင်းဆိုထားတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ရဲ့တိုက်တွန်းချက်အရဒီနေ့တောက်ချာနေမှာပဲထွေထွေညီလာခံမှာအလို့သဘောဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပြီးကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့ထူးခုစလဲခရစ်စတီးရှန်နာဘာဂနာကအစီရင်ခံတင်ပြမှာဖြစ်ပါရယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံအဝန်းကဆန္ဒပြလှုပ်ရှားမှုတွေမှာဦးဆောင်နေတဲ့ Generation Z ဖွဲ့ကတော့ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝိုင်းအနေနဲ့သဘောထားထုတ်ပြန်ချက်တွေထက်ထိရောက်တဲ့အရေးယူမှုတွေနဲ့တုံ့ပြန်မှုလဲ Facebook လူမှုကွန်ရက်ကနေအဖွဲ့ပေးစာထုတ်ပြန်ပြီးတိုက်တွန်းတာပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းကမ္ဘာ့ဘဏ်ကဓာတ်ရိုက်ထောက်ပံ့နေတဲ့အစီအစဉ်တွေကိုဆိုင်းငံ့လိုက်ပါတယ်မြန်မာနိုင်ငံကစီမံကိန်းတွေအတွက်ဖေဖော်ဝါရီလ1ရက်နေ့မတိုင်ခင်အထိလက်ခံထားတဲ့ပစ္စည်းတည်ဆင်းသူတွေ contract နဲ့အတိုင်ပင်ခံလုပ်ငန်းတွေအတွက်သာပြည့်ရသွားတော့မှာဖြစ်ကြောင်းလဲကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ် Marian Sherman ကဖေဖော်ဝါရီလ22ရက်နေ့ရည်စွဲနဲ့မြန်မာနိုင်ငံစီမံကိန်းနဲ့ဗန်ဒိုင်းယူညီဌာနကိုအကြောင်းကြားခဲ့တဲ့စာရင်းမှာဖော်ပြထားကြောင်းလဲ Reuters သတင်းကဖော်ပြထားပါတယ်မြန်မာနိုင်ငံကစီမံကိန်းတွေအတွက်ထောက်ပံ့နေတာတွေကိုဆိုင်းငံ့လိုက်ပြီးအခြေအနေကိုစောင့်ကြည့်နေကြောင်းလဲကမ္ဘာ့ဘဏ်က website ပေါ်မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါလှုပ်လှဆစီမံကိန်းတွေကိုလည်းကမ္ဘာ့ဘဏ်ရဲ့မူဝါဒတွေနဲ့အညီဆောင်ရွက်မှုရှိမရှိဆိုတာကိုတွန်းမြင့်စောင့်ကြည့်နေတယ်လို့လည်းပြောပါရယ်မြန်မာနိုင်ငံနဲ့ပတ်သက်လို့အရင်ထက်ပိုပြီးဒေတာကိုက်တွန်းနေတဲ့အကြောင်းကမ္ဘာ့ဘဏ်ဥက္ကဋ္ဌ David Malpass ကလည်းပြောဆိုထားပေမဲ့ကိုရိုနာဗိုင်းရပること့စ်အရေးပေါ်အကူအညီပေးပါဝင်ဆောင်ရွက်နေစေစီမံကိန်းတွေကိုတော့ဆက်လုပ်သွားမယ်အကြောင်းလည်းပြောဆိုထားပါရယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938တုံညလိုင်းဒိုမီတာ40 kHz 948တုံညလိုင်းဒိုမီတာ48 kHz 615တုံညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေအချိန်နဲ့ဆက်ပြီးလှုပ်ဆောင်နေကြချိန်မှာပဲချိုက်ပြည်သူသမရနိုင်ငံကလည်းအပြည့်အဝထောက်ခံပံ့ပိုးပေးနေတယ်လို့ချိုက်သမရမီလိုဇီမန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စီကိုစာရေးသားအားပေးလိုက်ပါတယ်မြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတာအတွက်တိတ်ကိုစိုးရိမ်ကြောင်းနဲ့ဒီမိုကရေစီအတွက်ငြင်းငြမ်းစွာဆန္ဒထုတ်ဖော်နေမှုကိုထောက်ခံကြောင်းဖော်ပြထားတာပါစစ်တပ်ကအာဏာသိမ်းတာကိုချိတ်ပြည်သူသမ္မတနိုင်ငံကအပြင်းထန်ဆုံးရှုတ်ချလိုက်ကြောင်းနဲ့အရွေးကောက်ခံမြန်မာခေါင်းဆောင်တွေကိုထောက်ခံပံ့ပိုးပေးမှာဖြစ်ပြီး2020ရွေးကောက်ပွဲရလဒ်ကိုလည်းလေးစားဖို့ပါတောင်းဆိုလိုက်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့2013နဲ့2019ချိတ်ပြည်သူသမ္မတနိုင်ငံလာရောက်တဲ့ခီးစဉ်တွေနဲ့အတူရှုတ်ထွေးလာတဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းကာလအခြေအနေအပဝင်ကိစ္စရပ်တွေကိုရင်းနှီးစွာဆွေးနွေးပြောဆိုခဲ့တာတွေကိုအမှတ်ရနေတယ်လို့မြန်မာနိုင်ငံလွတ်လပ်ပြီးလူခွင့်အပြည့်အဝရဖို့ကြွယ်ဝချမ်းသာမှုနဲ့ရေရှည်ငြိမ်းချမ်းရဖို့အတွက်ချိတ်သမရနိုင်ငံကအမြဲပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာအဖမ်းဆီးခံရတဲ့နိုင်ငံရေးခေါင်းဆောင်တွေ၊တက်ကြွလှုပ်ရှားသူတွေ၊လူခွင့်လှုပ်ရှားသူတွေ၊သတင်းသမားတွေနဲ့အမှုပညာရှင်တွေအားလုံးကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုထားတာပါ။ဒါအပြင်မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးထွန်းကားစေဖို့နိုင်ငံတကာအသိုင်းအဝိုင်းနဲ့အတူလက်တွဲပြီးတန်တမာရေးနီလန်းအရာလုံနိုင်တဲ့အားလုံးကိုလှုပ်ပေးမှဖြစ်ကြောင်းလဲချိုက်သမရဇီမန်ကဖေဖော်ဝါရီ24ရက်နေ့မှာဒေါက်တာဆန်းစုကြည်စီကိုစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်စစ်တပ်နဲ့ဆက်ဆံနေတဲ့ Facebook စာမျက်နှာတွေအပြင်အခုထပ်ပြီးစစ်တပ်ထိန်းချုပ်ထားတဲ့ကုမ္ပဏီတွေကအယောင်ကြော်ညာစာမျက်နှာတွေအားလုံးကိုပါပိတ်ပင်ပစ်လိုက်တယ်လို့ Facebook ကုမ္ပဏီကပြောပါတယ်။
Today we have banned the remaining Myanmar military, also known as the Tamadaw, and military-controlled state and media entities from Facebook and Instagram. We've also banned ads for military-linked commercial entities.
မြန်မာစစ်တပ်ရဲ့လက်ကျန် Facebook ဆောင်မျက်နှာတွေစစ်တပ်ပိုင်းသတင်းမီဒီယာတွေအပြင်စစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေရဲ့အယောင်ကြော်ညာတွေကို Facebook နဲ့ Instagram ကဒီကနေ့ပဲပိတ်ပစ်လိုက်ပါပြီ။မြန်မာနိုင်ငံရဲ့အခြေအနေကိုအရေးပေါ်ကိစ္စတစ်ခုလို့သဘောထားပြီး Facebook သုံးဆဲသူတွေအထူးသဖြင့်မြန်မာပြည်သူတွေဘေးကင်းရေးကိုအလေးထားပါတယ်လို့ Facebook ကုမ္ပဏီပြောခွင့်ရ Rafael Frankel ကပြောသွားတာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးကောင်စီရဲ့သတင်းတွေကိုအ धिक ထုတ်ပြန်ပေးနေတဲ့တက်မတော်သတင်းပြန်ကြားရေးစာမျက်နှာကို Facebook ကဖယ်ရှားလိုက်တဲ့အကြောင်းဒီလ20ရက်နေ့ကပဲပြောဆိုခဲ့ပြီးတဲ့နောက်အခုထပ်ပြီးစစ်တပ်နဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေရဲ့အကောင့်အလုံးကိုပါဖယ်ရှားလိုက်ကြောင်းပြောဆိုလိုက်တာဖြစ်ပါတယ်။ Bangladesh နိုင်ငံ Cox's Bazar ကနေ February 7ရက်နေ့ကထွက်ခွာပြီးကပ်ပလီပင်လယ်ပြင်ထဲမှာမျောနေတဲ့တင်မောတစ်စင်းကိုအိန္ဒိယကန်ယူရန်ဆောင်တက်ကအကူအညီတွေပေးနေတယ်လို့အိန္ဒိယနိုင်ငံခြားရေးဌာနပြောခွင့်ရအနုရက်ဆရီဗတ်စတာဘာကစစ်သည်ပြင်းနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တင်မောပေါ်မှာကလေးငယ်တွေအပါအဝင်လူပေါင်း90ပါလာတာဖြစ်ပြီးဖေဖော်ဝါရီ15ရက်မှာတင်မောဆက်ပြက်ခဲ့တယ်လို့တင်မောပေါ်မှာတည်ဆုံနေသူ10ဦးကိုပါတွေ့ရတယ်လို့ပြောပါတယ်
။ On the 11th of February 2021, a boat sailed from Cox's Bazar in Bangladesh carrying 64 women including 8 young girls.
2021 February 17ရက်က Bangladesh နိုင်ငံ Cox's Bazar ကနေမိန်းကလေးငယ်10ဦးပေါင်အမျိုးသမီး64ဦးယောက်ျားလေးငယ်5ဦးပေါင်အမျိုးသား26ဦးလိုက်ပါလာတဲ့တင်မောဟာ February 15ရက်မှာဆက်ချုပ်ရင်းပြီးပင်လယ်ထဲမှာမျောနေတာတွေ့ရပါတယ်။အဲ့ဒီအချိန်ကတည်းကတင်မောပေါ်မှာတည်ဆုံးသူ10ဦးနဲ့ပျောက်ဆုံးသူ2ဦးရှိခဲ့ပြီးအချိန်နဲ့တိတ်ဆိုးနေတာတွေ့ရတဲ့အတွက်ကမ်းခြေဆောင်တက်ကိုကျွန်တော်တို့ချက်ချင်းဆယ်လွတ်ပြီးအစားအစာရေးနဲ့ဆေးဝါးအကူအညီတွေပေးခဲ့တာဖြစ်ပြီးဒီထဲက9ဦးကိုတော့IVC တွေပါတွင်းပေးခဲ့ရတယ်လို့ပြောသွားတာပါဒါအပြင်ဒီတင်မောပါလူ48ယောက်ဟာ Bangladesh နိုင်ငံမှာ UNHCR ကုလသမဂ္ဂဒုက္ခသည် agency ကထုတ်ပေးတဲ့မှတ်ပုံတင်တွေရှိကြောင်းနဲ့သူတို့ဟာမြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချလာသူတွေဖြစ်ကြောင်းပြောပါတယ်ဒီဒုက္ခသည်တွေကိုကူညီဖို့အတွက်အိန္ဒိယအစိုးရကကန်ယူရန်ဆောင်တင်မောနှစ်ဆင်းကိုဆင်လွတ်ခဲ့တယ်လို့ဒီဒုက္ခသည်တွေဘေးကင်းစုံလုံစွာပြန်နိုင်ရေးအတွက်လဲ Bangladesh အစိုးရနဲ့ဆွေးနွေးနေတယ်လို့ပြောပါတယ်COVID-19 ကာကွယ်ဆေးကိုကမ္ဘာတစ်လွှားလူတိုင်းအငြိအညရဖို့လှုံ့ဆော်နေတဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ဦးဆောင်တဲ့ COVAX အဖွဲ့ကြီးဟာ AstraZeneca ကာကွယ်ဆေးအလုံးပေါင်းတန်း180ကိုမကြာခင်မှာရရှိတော်မှာဖြစ်ကြောင်း UNICEF ကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ကပြောပါတယ် COVAX ကကမ္ဘာအဆင်ရဆုံးနိုင်ငံ85နိုင်ငံအတွက်ကာကွယ်ဆေးအလုံးပေါင်း1ဘီလီယံရဖို့ရည်ရွယ်ထားတာဖြစ်ပြီးဒီဆေးတွေကို2021ပထမလေးလပတ်ထဲမှာစတင်ဖြန့်ဖြူးပေးပို့မှာဖြစ်ကြောင်း UNICEF ကကြေညာပြီးနေမှာပြောပါတယ်။ Pfizer နဲ့ India က Serum Institute တို့ကလည်းသူတို့ကုမ္ပဏီထုတ်တဲ့ဆေးတွေကို COVAX အတွက်ပေးပို့မှာဖြစ်ကြောင်းပြောပါတယ်။ Pfizer BioNTech ကာကွယ်ဆေးဟာတကယ်ထိရောက်မှုရှိတယ်လို့နောက်ဆုံးလေ့လာမှုတွေအရသိရပါတယ်။ Israel နိုင်ငံ Clalit သုတေသနဌာနကလူပေါင်း 1.2 သန်းနဲ့ကြေကြေပြန့်ပြန့်ဆန်းသတ်မှုတွေကနေဒီဆေးကို2ကြိမ်ထိုးပြီးသူအသက်ရွယ်မရွေး94ရာခိုင်နှုန်းအတွက် COVID-19 ရောဂါလက္ခဏာပြမှုလျော့ပါသွားသလို92ရာခိုင်နှုန်းမှာတော့ဒီရောဂါအပြင်းထန်ခံစားမှုလျော့ပါစေတာတွေ့ရပါတယ်။ပထမအကြိမ်ဒီဆေးထိုးပြီးသူတွေအတွက်လည်းသတင်းနှစ်ပတ်ကျော်ကြာလာချိန်မှာဆိုဆေးထိရောက်မှုက58ရာခိုင်နှုန်းအထိရှိနေတာတွေ့ရတာပါ။တစ်ချိန်တည်းမှာပဲ Moderna ဆေးကုမ္ပဏီကလည်းသူတို့ဟာတောင်အာဖရိကမှာတွေ့ရတဲ့ဒီရောဂါမျိုးပွဲကိုတိုက်ဖျက်ဖို့2ချိန်ထိုးရတဲ့ကာကွယ်ဆေးမျိုးသစ်ကိုထုတ်လုပ်ခဲ့တယ်လို့ပြောပါတယ်။
Direct from Washington, the voice of America, VOA. တောက်ကြနေမနေ့ပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးကြတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးတရားစွဲဆိုခံရသူတွေထဲမှာသတင်းသမားတွေလည်းပါဝင်ပြီးတော့အခုနောက်ဆုံးဖြစ်ရတဲ့ခုမှဆိုရင်ဖြစ်စဉ်တစ်ခုအတွက်ရဲဘက်ကတုံ့ပြန်ချက်ကိုတောင်းတာမှရဲစခန်းကိုလာယူပါလို့ပြောတဲ့အတွက်သွားတဲ့အချိန်မှာဖမ်းဆီးခံခဲ့ရပြီးတော့တရားစွဲခံထားရပါတယ်။မိသားစုဝင်တွေအနေနဲ့လည်းဖမ်းဆီးချုံနောင်ထားသူတွေနဲ့အဆက်အသွယ်မရသလိုဘယ်မှာရှိတယ်ဆိုတာလည်းအတိအကျမသိရပါဘူး။ဒီကြောင့်အပြေအဆုံကိုတော့ VOA သတင်းတောင်မတ်မေခါကသတင်းပေးပို့ထားပါရဲ့ရှင်။
လက်ရှိဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမားတွေထဲမှာပြီးခဲ့တဲ့ဖေဖော်ဝါရီ23ရက်နေ့ကအဖမ်းခံခဲ့ရတဲ့ပူတာအိုကအလွတ်တန်းသတင်းသမားကိုဖေနောင်းအောင်လည်းအပါအဝင်ဖြစ်ပါတယ်။အခုချိန်ထိအဖမ်းခံထားရပြီးမိသားစုကတွေးခွင့်မရဘူးလို့နှိဇက်သူပူတာအိုလူငယ်တဦးက VOA ကိုပြောပါတယ်
။မိသားစုဒီထဲလည်းအတွေ့မခံဘူးပေါ့။အာတွေးခွင့်မပေးရပေါ့။သူရဲ့တို့ကိုဆက်ချက်တင်ထားတာကတဘာဝ VOA ကပုံမှန်25နဲ့ပေါ့။သူတို့ကဟိုပူတာအိုအချင်းထောင်ပေါ့။နောက်တော့မှသူတို့ရောရှေ့နေဖွဲ့ဖွဲ့ရှိရသူတို့သူတို့သူရှေ့နေဖွဲ့ကလည်းသူတက်တက်ရဲ့ရေးရတယ်သူတို့ကဟိုဝတ်တင်ပေးထားတယ်လို့ပြောပါမယ်။သူတို့လည်းသူမျိုးကိုနေမြန်းတဲ့ဟာတွေတို့ရှင်းတိုက်တဲ့ဟာတွေကသူတို့ဘယ်လိုမှဝင်လို့မရဘူးလို့တော့မရဘူးပေါ့
ဖေဖော်ဝါရီ24ရက်နေ့မှာတော့ MCN TV News သတင်းဌာနကမုံရွာအခြေစိုက်အမျိုးသမီးသတင်းတောက်ဒေါ်တင်မာဆွေနဲ့ The Voice သတင်းဌာနကသတင်းတောက်ဒေါ်ခင်မေစန်းတို့နှစ်ဦးကိုတညကြာဖမ်းဆီးစစ်ဆေးခံရပြီးပုံမှန်905ကနဲ့အမှုဖွင့်တရားဆွဲပြီးတော့စက်သိန်း90အာမခံနဲ့နောက်တနေ့မနက်မှာပြန်လွှတ်ပေးခဲ့ပါတယ်မုံရွာမြို့နက်လူထိတ်ပန်ရက်ကွက်လူတို့ကမတင်ငါသူအမျိုးသားတစ်ယောက်ကိုဖမ်းဆီးစစ်ဆေးတဲ့အကြောင်း MCN သတင်းဌာနရဲ့ရုပ်သံသတင်းမှာစစ်တပ်ဖက်ကခိုင်းစေတယ်လို့ပြောထားတာနဲ့ဆက်ဆက်ပြီးတရားစွဲဆိုခံရတာပါအဲ့ဒီသတင်းနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ချက်ကိုမေးတာမှာရဲစခန်းလာယူပါဆိုလို့သတင်းတောက်တွေတွားတဲ့အချိန်ဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်သတင်းသမားတာဝန်အရနှစ်ဖက်ပြောဆိုချက်ပေါင်းမေးမြန်းဖို့တွားတာကိုတစ်ဖက်လက်နဲ့အခုလိုဖန်စီတရားဆွဲဆိုတာဟာလက်ခံနိုင်စရာမရှိသလိုစစ်ဆေးမေးမြန်းတာမှလည်းကျင့်ဝတ်နဲ့အညီမဟုတ်ပဲအခွင့်အရေးချိုးဖောက်ခံရတယ်လို့ဒေါ်တင်မာဆွေကပြောပါတယ
်။ကျမတို့ကမီဒီယာကျင့်ဝတ်အနေနဲ့နှစ်ဖက်မြင်လေကျမတို့ကိုအခုလိုဖန်စီတယ်ဖန်လိပြီးတော့ရောက်တော့ကျမတို့ကိုဒါဆိုတင်တရားခဖြစ်သတ်မှတ်ပြီးတော့ကြတော့ကျမတို့ကိုအချုပ်ထဲကိုထည့်တယ်ပေါ့ရှင်။ကျမရဲ့ဖုန်းလေးကိုသိမ်းတယ်သိပြီးတော့ကြတော့ messenger လေးကိုတပူချင်းလိုက်ပြီးတော့အကုန်ကြည့်တယ်ကြည့်ပြီးတော့ကြတော့ခင်ဗျားတို့မလွယ်ဘူးဒီတရားခံတရားအုံနေတဲ့တော့လကောင်းစစ်စစ်ခါတဲ့သူတူအုံနေတဲ့တော့လကောင်းအဖက်ကဖက်သားရဲ့တရားပိုင်ကိုအခွင့်အရေးအောက်ကမုံမပြောဆိုရင်ကြည်ကြည်ပြောဆိုပြီးတော့လောကမဆောင်ရေးတရားခဲ့ဘူးလို့ပဲဒီမှာပြောချင်ပါတယ
်သူတို့ကိုတရားဆွဲဆိုထားတဲ့ပုံမှန်905ကဟာတမတော်ကိုပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်3နှစ်ထိချမှတ်ခံရနိုင်ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖြစ်လက်တလောနှုတ်ထွက်ထားခဲ့တဲ့ဦးမြင့်ကျော်ကတော့ဒီအခြေအနေမှာသတင်းသမားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာမှန်ကန်တဲ့သတင်းစီးဆင်းမှုကြဆင်းအောင်လှုံ့ဆော်တာဖြစ်တယ်လို့ဝေဖန်လိုက်ပါတယ
်။ဒီလှုံ့ဆော်မှုတွေနဲ့မလျော်ညီတဲ့ဟာဆိုရင်လူဟောင်းလူရက်ကပို့ပြီးတော့ညီအားတုံးနေပြစ်ခံနေတယ်။ဒါမျိုးတွေမှတ်တမ်းတင်ပေါ်ပြတဲ့ဟာမျိုးကိုကြံ့ကျင်တယ်မဟုတ်ဘူးဒီဟာပြင်မှတ်ထားတဲ့အကြောင်းဖြစ်တယ်သတင်းသမားတွေအနေနဲ့ဟိုတနေ့တည်းကြောင်းလဲလာတဲ့ကိစ္စပေါ်မှာအတူတည်းကိစ္စပေါ်မှာဟိုသတင်းသမားကိုယ်တိုင်ရောသတင်းဌာနရောကျန်စီချက်ကြီးဒီမှာနေတက်နိုင်တော့အရှင်းဆုံးကားဟုတ်လို့ပဲ
မကြသေးခင် February 18ရက်မန္တလေးမြို့ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းရမှာတော့သတင်းယူနေတဲ့ဗီဒီယိုသတင်းတောက်ကိုဥကောင်းကိုရိုက်နှက်တာလဲကျသွားချိန်မှာမျက်နှာကိုဖနှက်နဲ့တနင်းကန်ကြောက်တာတွေနဲ့အာနာပိုင်တွေဘက်ကလှုပ်ခဲ့ပါတယ်။အလားတူကချင်ပြည်နယ်မြကြီးနားမြို့စစ်အာဏာရှင်ဆန့်ကျင်ရေးလူမှုဆန္ဒပြပွဲတွေမှာလည်းသတင်းမှတ်တမ်းရယူနေတဲ့သတင်းတောက်တွေကိုရဲနဲ့စစ်တပ်ကလောက်လေးကွာနဲ့ပြစ်ခတ်တာဖမ်းဆီးရာတွေလှုပ်ခဲ့ပြန်ပါသေးတယ်။တီးစဲမြန်မာနိုင်ငံသတင်းမီဒီယာဥပဒေအခန်း3ပုံမှန်9ကအရာသတင်းသမားတအူးဟာစစ်ပွဲဖြစ်ပွားရာဒေတာဖြစ်ဖြစ်အတိကယုံတွေအရေးခင်းတွေဆန္ဒပြပွဲတွေမှာပဲဖြစ်ဖြစ်စီမင်းစီကတ်နဲ့အညီသတင်းရယူခွင့်ရှိသလိုအဲ့ဒီလိုသတင်းရယူရမှာလဲလုံခြုံရေးအဖွဲ့အစည်းတွေကဖမ်းဆီးထိန်းသိမ်းတာသတင်းမှတ်တမ်းဖျက်ဆီးတာတင်းယူတာတွေမလုပ်ဖို့အတိအကျဖော်ပြထားပါတယ်သတင်းသမားတွေအနေနဲ့ဒီလိုအခြေအနေမျိုးသတင်းရယူရင်သတင်းသမားတွေကိုကာကွယ်ပေးရမယ်လို့ပါအတိအလင်းဖော်ပြထားတာပါဒီလိုဖော်ပြထားပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကပထမဆုံးလုပ်တဲ့စစ်အုပ်ချုပ်ရေးကောင်စီသတင်းစာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဘုံမှုကျုပ်စော်မင်းထွန်းကတော့သတင်းသမားတွေရဲ့လုံခြုံရေးကိုအာမခံမဲ့မခံဘူးဆိုတာအတိအကျမပြောနိုင်ကြောင်းဖြေကြားခဲ့တယ်လို့အာနာသိန်းစစ်ကောင်စီလို့ရေးသားရင်သတင်းမီဒီယာတွေကိုထုတ်ဝေခွင့်ပိတ်တာမျိုးအထိပါအရေးယူဖို့လုပ်မယ်လို့တုံ့ပြန်ပြောဆိုထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါVOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုတရားစွဲဆိုလိုက်တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဦးမြင့်မောင်ကိုပုံမှန်905ခါနဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကတရားစွဲဆိုလိုက်ပါတယ်။ တနင်္သာရီတိုင်းဒေသကြီးလွှတ်တော်အတွက်ရွေးကောက်ခံထားရတဲ့ကိုယ်စားလှယ်တွေကတော့တိုင်းဒေသဆိုင်ရာ CRPH ကိုဖွဲ့စည်းလိုက်ပြီးတော့ CRPH ဘဟုရဲ့လမ်းညွှန်မှုအတိုင်းဆက်လုပ်နေကြောင်းအရက်သားအစိုးရလက်ထက်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ဝန်ကြီးတူကပြောတဲ့အကြောင်းကိုတော့ကိုညင်ဝင်းရောင်ကစူးစီးတင်ပြပေးထားပါတယ်ရှင
်။ CRM လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုအားပေးအားမြောက်လုပ်တယ်ဆိုတဲ့စွပ်စွဲချက်နဲ့တနင်္သာရီတိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုပုံမှန်905ခါခွေးနဲ့အာနာသိန်းတောင်ဝန်ရှိအဖွဲ့အစည်းကတရားစွဲဆိုလိုက်တာဖြစ်တယ်လို့ NLD အစိုးရလက်ထက်တနင်္သာရီတိုင်းအစိုးရအဖွဲ့စီမံဘဏ္ဍာဝန်ကြီးဖြစ်သူဒေါ်ရီချိုက VOA ကိုပြောပါတယ
်။စွဲလိုက်တဲ့ရေကတော့20ရက်မတိုင်ခင်လေးမှာ905ခါခွေးနဲ့တွဲတယ်လို့တွေးလိုက်ရတယ်။ပြီးတော့ဒီကျမတို့တိထားတလောက်ကတော့ထားသူကဒီဝတ်ထမ်းတွေကိုဒီအစိုးရဒီဟိုမှာဖြစ်ခင်မှာဟိုပေါ့နော်လောက်အားလိုက်ရတဲ့ခွင့်ပြုတယ်ဆိုတဲ့စာကိုထုတ်တဲ့ဟာကိုအဲ့ဒါဝေးချုပ်တော်ရတီနဲ့ထုတ်တာမလို့ပေါ့နော်အဲ့ဒါကြောင့်သူတရားစွဲလိုက်တယ်လို့ကျမတော့အဲ့ဒီလိုပဲနားလည်လိုက်တယ
်အခုဆိုလို့ရှိရင်ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဘိုးအဆင့်ဖွဲ့စည်းထားပြီးတော့အချို့ဒေသတွေမှာဆိုရင်တိုင်းနဲ့ပြည်နယ်အလိုက်CRPH အဖွဲ့အစည်းတွေဖွဲ့ထားတာတွေ့ရပါတယ်။တနင်္သာရီတိုင်းလွှတ်တော်ကရောဒီ CRPH အဖွဲ့ကိုဖွဲ့လိုက်ပါပြီလား
။ Okay ကျမတို့လည်းဒီ CRPH ဖွဲ့စည်းပြီးအနောက်ပိုင်းမှာကျမတို့ CRPH ဘောနော်တနင်္သာရီတိုင်းဒေသကြီးရဲ့လွှတ်တော်ရဲ့ကိုယ်စားပြုကော်မတီပေါ့ဖွဲ့စည်းထားပါတယ်ရှင်။အဲကျမတို့ကတော့အဓိကဒီ CRPH နဲ့ချိန်ဆက်ထားပြီးတော့ဒါလိုအပ်တဲ့ဟာတွေတို့ကညွှန်ကြားစွာထုတ်တဲ့ဟာတွေအားလုံးကိုကျမတို့ကCRPH အနေနဲ့မိမိရဲ့တိုင်းကိုပြန်လည်ပြီးတော့စာထုတ်ပြီးတော့ဒီသူ့ရဲ့လုပ်ငန်းစဉ်အားလုံးကိုကျမတို့ပူးပေါင်းပါဝင်လှုပ်ဆောင်ပါတယ်ရှင
်။ CRPH ကော်မတီရဲ့မကြသေးခင်ကညွှန်ကြားချက်တစ်ခုထဲမှာဒီဂျားကာလာအုပ်ချုပ်ရေးအဖွဲ့တွေကိုရက်ကြီးတွေမှာဖွဲ့စည်းဖို့ညွှန်ကြားလာတာတွေ့ရပါတယ်။တနင်္သာရီတိုင်းမှာရောအဲ့ဒီလိုစဖွဲ့နေပါပြီလား
။တနင်္သာရီတိုင်းဒေသကြီးလော့တော်ကိုစားပြုကော်မတီအနေနဲ့လည်းဒါထုတ်ထားပြီးပါပြီ။ထုတ်ထားပြီးပါပြီဆိုတော့ဒီထဲမှာပါတဲ့အခြေလက်တိုင်းဒါပြည်သူအုပ်ချုပ်ရေးဆိုတော့ကဒီပြည်သူကတကယ်ကိုအကူတဲ့ပြည်သူကလက်ခံတဲ့သူတွေရဲ့ဟို၁၁ယောက်ပါဝင်တဲ့ဟာဒီတနင်္လာရီတိုင်းဒေသကြီးလော့တော်ကစာမထုတ်ခင်ကတည်းကဟိုဒါတိတ်ကြွနေတာဟိုဟိုကျမတို့သိရတယ်ဆိုတော့ဖွဲ့လဲဖွဲ့စည်းနေချပြည်လူကျမထင်ပါတယ
်ဒီနေရာမှာပေါ့လေဒီအာနာသိမ်းယူလာတဲ့အုပ်ချုပ်သူတွေကအခုဆိုလို့ရှိရင်CDM လှူရှားမှုကိုလိုက်ပြီးနှိမ်နှင်းဖြုတ်ခွဲနေတာတွေ့ရပါတယ်။တနင်္သာရီတိုင်းမှာ CDM လှူရှားမှုအခြေအနေဘယ်လိုရှိပါမလဲခင်ဗျ။အ
ာလုံးပြီးတဲ့အတိုင်းပဲဥပမာဆောက်လုပ်ရေးတို့ဘာလို့ဆိုရင်ဒါတနိုင်ငံလုံးဒါ CDM လှူကြတယ်။ဖီးနဲ့တပ်သိမ်းလည်းဒါဆရာဝော်တွေဒီကျန်းမာရေးဝတ်ထမ်းတွေပေါ့ပြီးတော့ဆရာမပညာရေးဝတ်ထမ်းတွေအားကောင်းတယ်။ဒါမဲ့ဟိုထွေအုပ်တို့ကြတော့လေရကြီးနဲ့စည်ကြီးဆက်လောက်ကတော့ဒါ CDM လုတ်ကြတယ်ပေါ့နော်။နောက်ပြီးတော့ CDM တို့ဆိုရင်လည်းအားလုံးလို့လို့ပဲလုတ်ပါတယ်။အဓိကအဖြစ်တိုင်းစစ်ခင်းရင်အစ်စ်တွေကကြံနေပြီးတော့ဒီမြို့နယ်အစ်စ်တွေကကြတော့ဒါ CDM လုတ်တာများပါတယ်။အားလုံးချုပ်ကြီးမယ်ဆိုရင်အနည်းဆုံး60ရာနှုန်းလောက်တော့ CDM လုတ်တဲ့လူပဲ။ဒါတနည်းသားတိုင်းဒေသကြီးပြောတာလို့။ပြည်သူလူထုရဲ့ဒီဒီမိုကရေစီရလို့မှုသူတို့ရဲ့လွတ်လပ်ခွင့်ရဖို့ဟိုလူချင်းမှုတွေဟာအလိုပဲပြင်းထန်လို့တဲ့အတွေ့ကြည်သူဆန္ဒတော့ဟုတ်ပြေဝမယ်လူကျမအပြေဝယုံကြည်လ
ေ NLD အစိုးရလက်ထက်တနင်္သာရီတိုင်းအစိုးရအဖွဲ့ဝင်စောက်လို့ရင်းနဲ့လျှက်စစ်ဝန်ကြီးကိုရောစိုက်ပျိုးမွေးမြူရေးဝန်ကြီးကိုပါစစ်တပ်ရဲ့အာဏာသိမ်းကောင်စီကပုံမှန်905ခါခွေးနဲ့တရားစွဲထားပြီးဖမ်းဝန်းထမ်းထုတ်ထားတဲ့အတွက်ရှောင်တိန်နေကြကြောင်းသိရပါတယ်တနင်္သာရီတိုင်းအတွင်းမှာအဓိကအားဖြင့်အစိုးရယုံအဖွဲ့ရှိရာဒဝေမြို့အပါဝင်ဘိမြို့နဲ့အခြားမြို့တွေမှာပါကလေးကနေတကြီးရွယ်အိုတွေအထိနေစဉ်ရက်ဆက်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြပြီး CRPH ကခန့်အပ်လိုက်တဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နဲ့နိုင်ငံတကာညှိနှိုင်းဆောင်ရွက်ရေးကိုယ်စားလှယ်ကိုပါထောက်ခံကြောင်းဆန္ဒထုတ်ဖော်နေတာတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင် အခုဆက်ပြီးတော့မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ဥဆောင်တဲ့အုပ်ချုပ်သူတွေကိုထိရောက်တဲ့အရေးယူပိတ်ဆို့မှုတွေကိုလုပ်ဖို့အတွက်အမေရိကန်ရောက်မြန်မာတွေကသက်ဆိုင်ရာပြည်နယ်အထက်လွှတ်တော်အမတ်တွေစီဖုန်းခေါ်ဆိုပြီးတော့မြစ်တာရက်ခံတဲ့လှုပ်ရှားမှုတရက်ကိုကြာတာပရင်းတွေကပြုလုပ်ခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်ရှင်အမေရိကန်ရောက်မြန်မာတွေကသူတို့နေထိုင်တဲ့သက်ဆိုင်ရာပြည်နယ်ရဲ့အထက်လွှတ်တော်အမတ်တွေစီကို February 25ရက်ကြာတာပရင်းနေ့တရက်ထဲမှာတပြိုင်နက်တည်းဆိုသလိုဖုန်းဆက်ပြီးတော့မြမအရေးထိရောက်တဲ့ဆုံးဖြတ်ချက်တွေအမေရိကန်အစိုးရကချမှတ်လာစေဖို့တိုက်တွန်းခဲ့တယ်လို့ဒီလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့တဲ့ညွှန်ပြမှုမှာနေထိုင်သူဦးမိုးချန်က VW ကိုပြောပါတယ
်အဓိကကကျွန်တော်တို့ကဒီမှာရှိနေတဲ့ဟလာဟိုနိုင်ငံသားတန်ရုံတွေပဲဖြစ်ဖြစ်ဥရောပမှာကပဲရှိတယ်လက်တီလမောင်းနေသွားတန်းပြီးတော့မှပေါ်နေတာလေဒါအုတ်တစ်ချက်တည်းတော့ဖွင့်မယ်တို့တော့လည်းပဲတကယ်မူပိုင်းဆိုင်ရာပေါ့နော်ပေါ်လစီပိုင်းဆိုင်ရာနဲ့ပတ်သက်တာလေကျွန်တော်တို့ကဆုံးဖြတ်ချက်တွေကြဖို့လိုတယ်ပေါ့နော်အထူးသဖြင့်ဒီလွှတ်တော်အမတ်တွေညအစိုးရအမေရိကန်အစိုးရကိုစစ်ကိုစားတယ်ပတ်တော်ရှိပုံကိုညီနေမြန်မာပြည်ကဘာလိုနေလဲကျွန်တော်တို့မြန်မာပြည်ဘွားတွေဘာတောင်းဆိုချင်တယ်တို့ကိုစားပါနော်မြန်မာနိုင်ငံကကောင်းကောင်းလေးကိုစားပြည်သူလူထုကိုစားဘာတွေတောင်းဆိုချင်လဲဆိုတော့သူတို့ပြည်ကိုလိုအပ်တယ်ပေါ့ဒါမှလည်းပဲသူတို့ချတဲ့ဘူဝါရဘိုင်းဆိုင်ရာတွေနဲ့ဥတွေဘိုင်းဆိုင်ရာတွေမှာအဲဒီဟာတွေကပါလာဖို့အရေးကြီးတယ်ပေါ့ဒါမှလည်းပဲအမေရိကန်အစိုးရအနေနဲ့အကောင့်ထဲပေါ်ရရှိတာအဲဒီဥပဒေနဲ့မူပေါ်မှာမူဒီဘက်မှာခေါ်ရပါဘူးအဲ့ဒါကိုဖြစ်စီချင်လို့ပါ
မြန်မာနိုင်ငံမှာစစ်တပ်က February 1ရက်နေ့မှာအရက်သားအစိုးရကိုဖမ်းဆီးဖယ်ရှားပြီးအာဏာရယူလိုက်ပြီးတဲ့နောက်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အတူအရေးပါတဲ့မြန်မာစစ်ကောင်းဆောင်တွေကိုပြီးခဲ့တဲ့အပတ်ထဲအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားပါတယ်။ဒီလိုအရေးယူဒဏ်ခတ်မှုတွေကလုံလောက်မှုမရှိသေးဘူးလို့အမေရိကန်ရောက်မြန်မာတွေကယူဆတာကြောင့်အခုလိုအမေရိကန်အထက်လွှတ်တော်အမတ်တွေစီကိုဖုန်းဆက်မြစ်တာရက်ခံတဲ့လှုပ်ရှားမှုတွေပေါ်လာပြီးရှေ့ဆက်ပြီးလဲလှုပ်သွားမယ်လို့ပြောပါတယ်။
ဒီကဘလို့ပြောမလဲဘလို့ဆက်သွယ်မလဲဘလို့ပြောမလဲဘသူတွေကိုခေါ်ရမလဲเนาะတော့တောင်းဆိုချက်ကဘာတွေဖြစ်တယ်အဲ့ဒါတွေကိုကျွန်တော်တို့ဟိုဒါပေါ့နော်ဆွေးနွေးတိုင်နေပြီးတော့မှအားလုံးပြန်ချက်ပြီးတဲ့သဘောပါအစိုးရနဲ့ထွက်တော်ကိုကျွန်တော်တို့အဓိကအာရုံစိုက်ပြီးတော့မှဟိုဒါပေါ့နော်မြစ်တိုင်ရက်ခံတာပေါ့တွန်းဟိုဒီမြေမအရေးနဲ့ပတ်သက်လို့ဟိုဒီထက်မကထိရောက်တဲ့ဟာတွေဒီထက်ပုံပြီးတော့လုတ်ပေးနိုင်တဲ့အနေအထားမှာကျွန်တော်တို့မြင်တွေ့နေရတယ်ဒါတွေကိုလုတ်ပေးဖို့အတွက်ကျွန်တော်တို့တိုက်တွန်းလာပါအဲညီတို့မဆိုဘောเนาะကိုမြန်မာပြည်ဘွားတွေအနေနဲ့အင်္ဂလိပ်လူပြောနိုင်တဲ့လူတွေအနေနဲ့ဟိုတာဝန်ယူပေးဖို့ပြည်နယ်အလိုက်ပေါ့เนาะကိုနေတဲ့ပြည်နယ်ရဲ့အထက်လွှတ်တော်အမတ်ကိုကိုကဆက်သွယ်ရတာပေါ့เนาะဆိုတော့ပြည်နယ်တစ်ခုမှာအထက်လွှတ်တော်အမတ်က2ယောက်ရှိတယ်အဲ2ယောက်ရှိတယ်ဆိုတော့အဲ့ဒီ2ယောက်ကိုကိုကဖုန်းခေါ်ပြီးတော့မှကိုဘာပြောရမလဲဆိုတာကိုကျွန်တော်တို့အဲ့ဒါမနေ့ညကအင်တာနက်ကနေ Zoom ဟိုအစီအွေးခေါ်ပြီးတော့ကျွန်တော်အားလုံးဟုတ်ရှင်းပြပြီးတယ်ပေါ့နော်ပြီးတော့တပြင်းတည်းထဲမှာကျွန်တော် Facebook ကနေ live stream ဆက်မှာရှင်းပြပြပါတယ်။ဒါလည်းမကဘူးကျွန်တော်တို့အဲဒီ Facebook ကနေပဲဟိုကျွန်တော်တို့ဒီဘာပြောရမလဲဆိုတဲ့ဟာကိုအင်္ဂလိပ်လိုကျွန်တော်ရေးပြီးတော့ live chat ထားတာရှိပါတယ်။အဲအဲ့ဒါတွေကိုကြည့်ပြီးတော့မှပြောရင်ရပါတယ်။အဲ့ဒါဆိုတော့လုံလောက်ပါတယ်။အဓိကကတော့အချက်၃ချက်ပေါ့နော်။အဲ့ဒီအချက်၃ချက်ကိုကျွန်တော်တို့ဟိုမေတ္တာရက်ခံပြီးဖို့ကျွန်တော်တို့တင်ပြထားတာပါ။
ဒီလှုပ်ရှားမှုဘယ်လောက်ထိထိရောက်မှုရှိနိုင်မလဲဆိုတာနဲ့ပတ်သက်လို့တော့ဦးမိုးချန်းကပဲအခုလိုပြောပါတယ်။
ဟိုထိရောက်ဖို့အတွက်ကတော့ကျွန်တော်တို့အနေနဲ့ဆက်နိုင်ဆုံးစူးစမ်းနေတာပေါ့နော်ဒီဒါပေမဲ့ကျွန်တော်တို့ဒီတောင်းဆိုတဲ့အချက်၃ချက်ကပါလင်းเนาะဒီဆက်တော်ကเนาะအမေရိကန်ဆက်တော်ကနေပြီးမှနောက်ထပ်ထုတ်မယ်သူတို့လည်းထုတ်မယ်ဥပဒေအမှပါလာမယ်ဆိုလို့ရှင်တော့ဒါထိရောက်တယ်လို့ပြောလို့ရတာပေါ့နော်ဆိုတော့ကျွန်တော်တို့အခုဆက်တော်ကိုဖုန်းခေါ်ပြီးတော့တိုက်တွန်းရုံနဲ့မကဘူးအဲတိုက်တွန်းရုံမကဘူးဒီမတိုင်ခင်မှာလည်းကျွန်တော်တို့ပေါင်းနေကြည့်ရနော်အလဲတော့တစ်ခေါက်အထက်မှာရှိတဲ့လက်မှတ်เนาะကျွန်တော်မြန်မာပြည်ဘွားတွေပဲထိုးထားတဲ့လက်မှတ်ကို petition ပေါ့နော်ကောက်ပြီးတော့မှအရောက်တစ်ခေါက်ကျော်သူတို့တည်းရဲ့လက်မှတ်သိကြเนาะ online မှာသွားပြီးတော့ထိုးတာမဟုတ်ဘူးသူတို့ရဲ့ဘောပဲနေတယ်ကိုတိုင်ကိုကြလက်မှတ်ထိုးထားတဲ့ diary တွေပဲကျွန်တော်တစ်ခေါက်ကျော်ကျွန်တော်ပို့ထားတာရှိတယ်ဒီလွတ်တော်မှတ်တွေစီเนาะဆိုတော့အဲ့ဒီအချိန်ကျတော့ဒါထိရောက်မယ်ဆိုတော့ကျွန်တော်ကမျှော်လင့်တယ်မတိရောက်ဒီတစ်ခေါက်မရသေးဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ဆက်လက်ပြတူစားပါမှာပါဒါပေမဲ့ကျွန်တော်ထင်ပါတယ်မတိရောက်ပြအကြောင်းမရှိဘူးဘာကြောင့်ကျွန်တော်တို့ရဲ့ထုတ်တောင်းဆိုထားတဲ့တောင်းဆိုချက်တွေကိုသမ္မတဘိုင်ဒန်ကိုနိုင်ကအပြစ်မှန်စပြီးပြုနေကြတယ်ကျွန်တော်တို့တွေ့နေရပါတယ
်တစ်ချိန်တည်းမှာပဲ Washington DC Virginia Maryland ပြည်နယ်တွေမှာနေထိုင်တဲ့မြန်မာတွေဟာလည်းကြာတာပရင်းနေ့မွန်လွဲပိုင်းကမြန်မာတန်ယုံရှိစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြခဲ့ပါတယ် ဖေဗရူလာ26ရက်နေ့28ရက်နေ့တွင်မှလည်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံဆန္ဒထုတ်ဖော်ပွဲတွေကိုအမေရိကန်နိုင်ငံတလွာကဘာလုံးဆိုင်ရာလှုပ်ရှားမှုအဖြစ်ဆက်လက်လှုပ်ဆောင်သွားမယ်လို့သိရပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တောက်ကြမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြေကောင်းနှုတ်တင်ဆက်ထားတာကိုကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
။မြန်မာအာဏာသိမ်းကောင်းဆောင်တွေအတွက်ထိုင်းနိုင်ငံရဲ့အာဏာထိန်းသိမ်းစာအုပ်ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းအွန်လိုင်းမှာ Surgery အပူစာရေးသားထားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။တမတော်လို့ခေါ်တဲ့မြန်မာစစ်တပ်ဟာ1962ကနေ2010အထိအာဏာရယူထားခဲ့ပြီး2021 February 1မှာသူမြင့်မကြပဲအာဏာသိမ်းခဲ့တယ်လို့ဆောင်းပါးကိုအစကြီးရေးသားရပါတယ်။ဒါဟာတက်မတော်အနေနဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်တာပထမအကြိမ်မဟုတ်ပဲ1990 NLD ပါတီအပြတ်သက်အနိုင်ရရှိတုန်းကလည်းရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ခြင်းခံခဲ့ရတယ်လို့ဆိုပါတယ်။နောက်ဆက်တွဲအနေနဲ့ဒေါအောင်ဆန်းစုကြည်ကိုနေအင်ကျဲကျုပ်15နှစ်ထားခဲ့ပြီး NLD ထိပ်ပိုင်ခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကိုထောင်သွင်းအကျဉ်းချခဲ့တယ်လို့ဖော်ပြထားပါတယ်။ရက်သားဆိုးဝါးမပေါ်ပေါက်မီတနှစ်တာအာဏာကိုထိန်းထားမယ်လို့စစ်တပ်ကကြေညာပေးမယ်လဲအဲ့ဒီလိုဖြစ်ဖွယ်ရမရှိဘူးလို့ဆောင်းမရှင်ကဆိုပါတယ်။သူကအိန္ဒိယထိုင်းနိုင်ငံကိုဥပမာပေးထားပါတယ်။ထိုင်းနိုင်ငံမှာ2000ခုနှစ်ကတည်းကနေစလို့စစ်တပ်ရဲ့နိုင်ငံရေးရန်သူပါတီတွေကပဲရွေးကောက်ပွဲတိုင်းအနိုင်ရရှိခဲ့တာကြောင့်2006ခုနှစ်ကနေစပြီးတော့ထိုင်းစစ်တပ်ကနှစ်ကြိမ်အာဏာသိမ်းခဲ့တယ်လို့ထောက်ပြထားပါတယ်။ထိုင်းစစ်အုပ်စုဟာမြန်မာဗိုလ်ချုပ်တွေအတွက်သူတို့ရဲ့မဟာဗျူဟာကျမ်းကိုစောစောကတည်းကချပြပြီးသားဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။2014အာဏာသိမ်းပြီးနောက်ဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာလွတ်တော်နဲ့အခြေခံဥပဒေကိုဖျက်သိမ်းလိုက်ပါတယ်။စစ်တပ်ရဲနဲ့သူယုံကြည်စိတ်ချရတဲ့ဘရင်လိုလားသူတွေလွှမ်းမိုးထားတဲ့ဥပဒေပြုမှန်တိုင်းတစ်ခုကိုခန့်အပ်ခဲ့တယ်လို့ဆိုပါရယ်။အခြေခံဥပဒေမှာစစ်တပ်ကအထက်လွှတ်တော်နေရာ250ကိုခန့်အပ်တာမို့ဖူးထိုင်းလို့နိုင်ငံရေးပါတီကြီးတွေကိုအားနည်းသွားအောင်အခြေခံဥပဒေမှာပုံစံချထားတယ်လို့ဆိုပါရယ်။ထိုင်းစစ်အုပ်စုကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းဟာစစ်တပ်ကခန့်အပ်တဲ့လွတ်လပ်တဲ့အစုအဖွဲ့တွေရဲ့လက်ထဲကိုအာဏာအလွန်မင်းထည့်သွင်းထားတယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်။ယူကော့ဘဲကော်မရှင်ရဲ့တရားရုံးတွေကလည်းနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုပြီးခဲ့တဲ့9နှစ်10နှစ်အတွင်းပုံမှန်လိုလိုပိတ်ပင်ကန့်သတ်နေတယ်လို့ဆိုပါရယ်။ဗိုလ်ချုပ်ကြီးပရာယုတ်အနေနဲ့ဒီမိုကရေစီရွေးကောက်ပွဲတွေကို2နှစ်အတွင်းကျင်းပပေးမယ်လို့ကတိပေးထားပေမဲ့9နှစ်ထိကြံ့ကြခဲ့ပါရယ်။နိုင်ငံချက်စီနင်းပြီးတော့ဓမ္မဒိဋ္ဌိမကျတဲ့ဥပဒေတွေကိုအသုံးပြုပြီးသဘောထားကွဲလွဲသူတွေကိုထိန်းချုပ်တာမျိုးအတိုက်ခံတွေကိုနှောက်ယှက်တိုက်ခိုက်တာမျိုးတွေနဲ့အတူနောက်ဆုံးမှဗိုလ်ချုပ်ကြီးပရာယုတ်ဟာယူနီဖောင်းချစ်ပြီးစစ်တပ်နဲ့အရက်သားတို့ကြောရုံးနောက်ခံပေးထားတဲ့အစိုးရရဲ့ခေါင်းဆောင်ဖြစ်လာပါရယ်။အနေစုနဲ့တမရဖြစ်ရူကိုချိန်ရွယ်နေတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အတွက်တော့ဒါဟာနီနာစာအုပ်ပါပဲလို့ဆောင်းမရှင်ကထောက်ပြထားပါဗျ။အဓိကကျတဲ့အချိန်ဆွဲတဲ့မဟာဗျူဟာတရက်ဖြစ်အသက်85နှစ်ရှိပြီဖြစ်တဲ့အဓိကခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုထိန်းသိမ်းထားလိုက်ပြီးရွေးကောက်ပွဲကော်မရှင်တစ်ခုလည်းခန့်အပ်ထားလိုက်တယ်လို့ဆိုပါတယ်။နိုင်သူအကုံယူဇရန်မဲပေးစနစ်ကိုလည်းဖျက်သိမ်းပစ်ပွဲရာရှိနေပြီးအချို့ကျဝေပုံကျခွဲဝေယူတဲ့မဲပေးစနစ်ဖြစ်ပြုပြင်ဖန်တီးပွဲရာရှိနေတယ်လို့ဆောင်းမမှထောက်ပြထားပါဗျ။ထိုင်းစစ်တပ်ဟာတမိုင်းနှစ်လျှောက်နိုင်ငံရေးတဲဝင်ပါခဲ့ပေမဲ့လည်းမြန်မာတပ်မတော်လိုကြမ်းတမ်းတာမျိုးမဟုတ်ခဲ့ဘူးလို့ဆိုပါရယ်။ကြမ်းကြမ်းတမ်းတမ်းဖိနှိပ်တဲ့ရာဇဝင်ရှိတဲ့မြန်မာစစ်တပ်ဟာအခုတစ်ခေါက်အာဏာသိမ်းယူတဲ့အခါမှာတော့1988နဲ့2000ခုနှစ်တုန်းကနေမတူပဲအတော်လေးကွဲပြားသွားပြီးအာဏာကိုထိန်းထားဖို့အိန္ဒိယထိုင်းနိုင်ငံစီကနီးနားတွေတွေ့ရှိကြတယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်။အပြည့်စုံကတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါရခင်ဗျာ။
American Dan ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to media ro phin chamaro view myanmar wai internet sa myin na phit de bamis.voanews.com ma le chi shu na sin nai ma de di chamaro ye internet sa myin na go win chi lo myar ye tacha naw ni lan de khu a ne ne siphon link phit de 8473748.info so de web place sa go yai the lai da ne chamaro view myanmar wai pin ma sa myin na go yauk shi nai ma de 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Bamies လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamies ဖြစ်ပါတယ်။စမောင်းက twitter.com/voabamies ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamies ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
ဒီမြန်မာပိုင်းရဲ့မနေ့ပိုင်း6နာရီကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6150နဲ့ဒုတိယပိုင်းနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာစစ်အာဏာသိမ်းဆန္ဒပြပွဲအတွင်းမှာကျန်းမာရေးအကြံပြုချက်တွေကိုပြောပြပေးထားပါတယ်မြန်မာနိုင်ငံတဝန်းစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုအတွင်းမှာထိခိုက်ဒဏ်ရာရတာတွေအပြင်တခြားကျန်းမာရေးဆိုင်ရာစိုးရိမ်ရတဲ့ကြိုတင်သတိပြုစရာတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့ဒဏ်ရာနဲ့ဘလို့ကြိုတင်သတိပြုပြင်ဆင်စရာတွေရှိနေပါတယ်ဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ဒုဥက္ကဋ္ဌဒေါက်တာဦးမြင့်ဦးကိုကိုဝင်းမင်းကမေးထားပါရဲ့ရှင်
ဟုတ်ကဲ့ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရနိုင်တာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီအဓိကလက်နက်တွေဖြစ်တဲ့ရေမြောက်တို့တနတ်တို့ဒီမျက်ရည်ယူပုံတို့ကနေကာကွယ်ရေးကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးတခြားစိုးရိမ်ရတဲ့ထိခိုက်မှုနဲ့ဒီကျန်းမာရေးဆိုင်ရာအန္တရာယ်တွေကြိုပြင်သင့်တာတွေကိုပြောမှာမို့အဓိကပါစပြောခြင်းလဲဆရာကြီး
အခုရေကဒီလောက်လေးဟာနဲ့ဒုဒုကြားတွေကိုပစ်တော့ကျွန်တော်မျက်စိထင်တော့မျက်စိကမ်းမှာသိကြတော့ဗျာအခုထွက်လာတဲ့ဒဏ်ရာတွေကျွန်တော်တွေ့လာပြီလေပေါက်ပြဲသွားတဲ့ဒဏ်ရာတွေသွေးကျနေတဲ့ဒဏ်ရာတွေအတွင်းကျတဲ့ဒဏ်ရာတွေကျွန်တော်ထွက်လာဖို့ရှိတယ်အဲ့ဒီကြောင့်ရဲကားတိုင်းနဲ့သတိထားရမယ်သူတို့ကဒိုင်းနေကားထားတယ်ကျွန်တော်ကဒိုင်းကားထားတယ်လို့မဟုတ်ဘူးလေရဲကားပြီဆိုရင်အတင်မရဲပါနဲ့သူတို့လက်နဲ့ပုံးနေအမျိုးမျိုးထုတ်နေပါတယ်ဆောင်သွားရမယ်ပစ္စည်းကျွန်တော်သိနေပြီ။နောက်ကကျွန်တော်ကအနည်းဆုံးဟိုနဲ့ helmet ဆောင်ရမယ်။ကိုယ်စီပါရတဲ့ဂျိုးဘိုးအီဒီနဲ့ခံရမှာမျိုးကျွန်တော်လှဲချခြင်းဟာကိုယ်အတွက်အရန်ကိုလွတ်ရချောင်တာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လှဲမယ်
။ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဘယ်လိုဟိုကြိုပြီးတော့ပြင်ထားတင်တာလည်းရှိသေးလဲ။
ကျွန်တော်အရင်ဦးတန်ရေးခန်းတော့အတွေ့အကြုံကိုကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဦးတန်အလောင်းကြီးကိုကျွန်တော်တို့ပွဲနဲ့တပင်ခန်းမာတွေကိုယူဆောင်လာတဲ့နေ့မှာပဲအထဲမှာကျွန်တော်တို့အခမ်းအနားတွေလုပ်ဖို့ဦးတန်ရဲ့အလောင်းပြင်ဆင်တဲ့ချိန်မှာညနေဆောင်းဆောင်းလောက်မှာတစ်ဖက်ကနေဟေးအပြင်ကပြစ်နေပြီဟေးဆိုပြောလိုက်တဲ့ခါနဲ့လူတုံကြီးကပြိုဆင်းလာပြီးတော့ခုနကပွဲနဲ့တပင်ခန်းမာရဲ့အပြင်ကလေကားထဲမှာလူတွေအကုန်ပြုံပြီးတော့ပြိတာပြိတာမှာအဲ့ထက်မှာ2ယောက်3ယောက်ကိုကျွန်တော်ဆွဲထုတ်ပြီးတော့2ယောက်3ယောက်20လောက်ကိုကျွန်တော်စီးအောင်အရေးပေါ်ပို့လိုက်ရတယ်တေသွားတော့မတေသွားဘူးပေါ့နော်လူလူချင်းလဲစတန်ပီလို့ခေါ်တဲ့နော်လူလူချင်းပြိတာနင်းတာအယုတ်တည်းဖြစ်လာရင်လူကြီးအရင်ပြေးကြလွှားကြတယ်လေကားတဲ့လူနေရာမျိုးမှာရှိနေတဲ့လူတွေတစောင်းမှရှိတဲ့လူစားမျိုးတွေကအရေးကြီးတယ်လူအုပ်ပြိုဆင်းလာနိုင်တယ်ပေါ့နော်လူအုပ်များတဲ့အတွက်ကြောင့်ကိုချင်းချင်းကတော့အခုလူငယ်တွေရောလူကြီးတွေရောစီကန်းရှိရှိနဲ့ထိန်းသိမ်းနေကြတယ်ဒါပေမဲ့ရုတ်တရက်အလိုပေါ်ဝင်ပြီးတော့လောက်လေးကနေပဲပြစ်ပြစ်ဓာတ်နဲ့ပဲဝင်ထိုးထိုးတနတ်နဲ့ပဲလှမ်းပြစ်ပြစ်ပြီးကြလွှားကြတဲ့ခါမှာလဲကြတဲ့ဒဏ်ရာတွေလူလူချင်းချင်းပြိပြီးတော့နင်းမိတဲ့ဒဏ်ရာတွေချော်ကျသွားတဲ့ဒဏ်ရာတွေကလည်းအရေးကြီးတယ်။ဒါကြောင့်ကျွန်တော်ဖြစ်လာပြီဆိုကျွန်တော်လှဲချခြင်းဟာ ကိုယ်တွေ့အရန်ကိုလွတ်ရရှောင်လာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လှည့်မယ်တနက်ပြစ်တာအစားဝင်ရမှောက်လဲဆိုရင်ပစ်ချတာမြတ်တန်ခက်သွားပြီသူတို့ဘက်ကနော်လူတွေကလှဲထိုင်တဲ့နီးလန်းကိုတုံးရမယ်ဟုတ်ကဲ့ဆရာနောက်ထပ်ရောကြိုပြီးတော့ပြင်ထားတင်တာအကောင်းဆုံးကတော့စထွက်မယ်ဆိုတော့အုပ်စုတွေနဲ့အရေးပေါ်ဖြစ်လာရင်ငါတို့ဘယ်အုပ်စုကတော့ဖြစ်မှနေမယ်ဘယ်အုပ ုဆက်သွင်းမယ်အားလုံးကတော့အခုတယ်လီဖုန်းနဲ့ဗီဒီယိုတွေရိုက်နေတဲ့ကြောင့်မှတ်တမ်းနေတော့အမျိုးမျိုးတက်လာတာပဲပုံမွင်ပေါ်တာပေါ့ဗျာဒါပေမဲ့ကိုယ့်ရဲ့အန္တရာယ်ကင်းဖို့အရေးကလည်းရှိသေးတဲ့ခါကျတော့ကိုယ့်အချင်းချင်းမှာဘယ်အုပ်စုကတော့ဘလူ့ကိုငါတို့ကတော့တံမာတဲ့လူတွေတံမာတဲ့လူကဖေးမှာပဲအငယ်တွေကိုဘလို့ဦးစားပေးမယ်အမျိုးသမီးတွေကိုဘယ်နေရာမှာငါတို့ထားမယ်ဆိုတာမျိုးတွေစုတင်စီမံထားဖို့တော့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော်ဒီစိုးရင်ရတဲ့ကြိုသတိပြုစရာရှိသေးလား
လူတွေအများကြီးကြတော့လူငွေခေါ်တာပေါ့ဗျာလူတွေကအောက်ဆီဂျင်ရှူပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ကိုထုတ်နေတယ်အဲ့တော့ကျွန်တော်ကရှူလို့တဲ့အောက်ဆီဂျင်ဓာတ်ကဒီနားမှာဖိအားကြောင့်ကျွန်တော်ကမရနိုင်ဘူးလူအုပ်စင်များလာတဲ့ခါကျမွန်းကျက်လာတာပေါ့နော်အဲ့တော့လေငတ်တဲ့ယောဂါပေါ့နော်အဲ့မှာတော်တော်များများကကျွန်တော်မီးလောင်တဲ့နေရာမှာအငွေ့တွေရှူပြီးတော့အောက်ဆီဂျင်မရှိလို့ကျွန်တော်တို့ဒီသတိလစ်သွားတဲ့လူတွေရှိနိုင်တယ်လို့ဒီလူလူကြားထဲမှာလည်းအောက်ဆီဂျင်ငတ်ပြီးတော့ငကိုတဲ့ကဒါမှမဟုတ်စတဲ့ကထွက်ပြီးဆိုရင်ကိုဖျားနာနေပထက်ပါနဲ့ကိုအောက်ဆီဂျင်နဲ့ကိုထိုင်းကြည့်ကြပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကြိုပြင်ထားတဲ့နဲ့ဆိုရင်ဇာရှိသေးလားဆရာ
အစာအာဟာရပေါ့နော်အဝင်းအဝင်းအဝင်းနဲ့ဒီဓာတ်တွေခန်းချောက်တယ်အချိုဓာတ်တွေခန်းချောက်တယ်နော်အဲ့မှာကျွန်တော်တို့သွေးထဲမှာရှိတဲ့ဇာဓာတ်တွေညှော့နေသွားရင်လည်းဒီမှာရုပ်တရက်ပြာဝေပြီးတော့ဒဲသွားနိုင်ပါတယ်ကြွက်တွေလည်းတက်နိုင်ပါတယ်အဲ့တော့ကျွန်တော်တို့အခုလူလူကဝင်နေတဲ့အထဲမှာပူကာရီဆက်တို့ရိုက်ယာဒီတို့ပါပါတယ်ဒါလေးတွေကိုတုံုံတုံုံတုံုံသုတ်သွားရင်အဖြစ်ခုနရေတက်ခန်းချောက်ခြင်းအလက်ထရိုလိုက်ခန်းချောက်ခြင်းတွေကိုကျွန်တော်ကာကွယ်နိုင်ပါတယ်အဲ့တော့ကိုကိုရဲ့ချမ်းမာရုပ်လဲကွက်ကိုယူဆိုင်ပါကိုတောက်နေကြဆေးဝါးတွေကိုလည်းခရီးထားပါဘယံတော့စိတ်တက်ပါနေကြတယ်မှန်တယ်ဒါပေမဲ့ဒီနေ့အတွက်နေမကောင်းဘူးဆိုရင်နောက်တန်းကနေအားပေးသင့်အားပေးပါအိမ်ရှိမှာပဲထွက်ပြီးတော့တံမုံတီးပါအမျိုးမျိုးပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဖြစ်ဆက်ချမ်းမာရေးဆိုင်ရာအကြံပြုခြင်းစရာ
အပေါ်ပါသွားတာတွေကိုလည်းကျွန်တော်တို့ကြိုက်တဲ့အိမ်မှာဝင်ပြီးတော့တောင်းဆိုလိုက်တာနဲ့အားသူတို့အတွက်ကိုတီးသန့်အိမ်သားတွေပါတောင်းရှိသွားတယ်ရှိပါတယ်အဲ့တော့ကျွန်တော်တို့ public toilet တောင်းမလို့ပဲနဲ့လမ်းကြောင်းတစ်လျှောက်လုံးမှာအားလုံးကအားပေးနေတဲ့ကြောင့်ကျွန်တော်အပေါ်ပါသွားတာတွေကိုလည်းကျွန်တော်တို့ဘယ်သူပဲဖြစ်ဖြစ်စီကန်းရှိရှိဆိုတာကလူငယ်ဥဆောင်တွေကလူငယ်တွေကဒီလောက်ထိတောင်မှဘန်လမ်းပေးကိုကျွန်တော်တို့ဟိုနေသူတို့ငှားတဲ့လူတွေနဲ့မတူဘူးခင်ဗျအဲ့တော့အဲ့ဒီကြောင့်ကျွန်တော်တို့အိမ်တွေကလည်းကျွန်တော်တို့ကူညီဖို့အသင့်ပါပဲတကယ်လို့များအသက်အံဖြစ်လာတော့မှနီးစပ်ရအိမ်ထဲကိုဝင်မှလုံခြုံအောင်မှလုံခြုံဖို့လုပ်ပါအားလုံးအားလုံးတော့အိမ်ရက်သူရက်သားတွေကလည်းကာကွယ်ပေးဖို့အသင့်ပဲဆိုတာတော့အားလုံးကယုံကြည်ထားကြပါတယ်အဲ့တော့အားလုံးကလည်းဒီရောဖြစ်လာခဲ့လို့ရှိရင်ကိုလူတွေကိုဖွဲ့ပေးဖို့ပေါ့နော်ဖွဲ့ပြီးဒီချိန်မှာအထဲမှာပဲကျွန်တော်အနာယူခိုင်းဖို့တင်းငင်အေးသေးသွားတဲ့အချိန်လေးကြာမှပြန်ပြီးထွက်ဖို့နော်အဲ့ဒါမျိုးတွေကတော့အပေါ်အပါကလေးမကပါဘူးအစားအသောက်အနေထိုင်အနာယူအကုန်လုံးကိုရက်ရွာတွေကိုကျွန်တော်အားကိုးလို့ရပါတယ်အဲ့တော့ရက်ရွာနဲ့ဝေးတဲ့နေရာမျိုးရောက်နေရင်တော့နည်းနည်းသတိထားပါတိတ်ပြီးတော့တချို့နေရာကကွင်းပြင်ကြီးတွေဖြစ်နေမယ်အဲ့မျိုးလူမျိုးနေရာမှာကျုံသွင်းပြီးတော့ကိုယ်ဘက်ပိတ်ဒီဘက်ပိတ်နဲ့ကျွန်တော်တို့ကိုပြေးလို့မရအောင်လုပ်တာမျိုးတွေရှိလာနိုင်ပါတယ်အဲ့လိုမျိုးနေထားမှာကိုကဆက်လိုက်မလားမလိုက်ဘူးလားဒုမရှင်နည်းနည်းရှောင်ရမလားဒုမရှင်နေရာလှည့်မလားဆိုတာကိုစဉ်းစားဖို့လိုပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကျိုသတိထားစရာမျိုး
ငင်းငန်းစွာဆန္ဒပြနေတဲ့သူတို့အကျန်းဖက်တယ်ဆိုတဲ့ကွာဒီကြားထဲမှာသူတို့ဝေးထားတဲ့9000စားတွေကဒုတ်တွေတန်တုတ်တွေနော်ဓာတ်တွေအထဲမှာစောင်းလာနိုင်တယ်လူတွေထိုးသွားနိုင်တယ်လို့ဆရာမင်းကိုနိုင်လည်းပြောခဲ့ပြီးပြီဓာတ်တွေကိုကျွန်တော်သတိဝရိယနဲ့နော်ကိုဟကကိုတော့ကိုအုပ်စုနဲ့ကိုနေပါနော်အများပေါင်းပါလူတွေတန်တရားဖြစ်ွယ်လူတွေကိုရှောင်ရှားပါအတင့်မရဲပါနဲ့ဒီလူတွေကဆင်းလာပြီးတော့နောက်လေးကတည်းကမကဘူးဒါနဲ့တရှိနဲ့အကုန်ရမ်းသွားနိုင်ပါတယ်ဓာတ်တွေကသူ့ဘက်ကအကျန်းဖက်နီးပန်သမျှမလို့ဘူးတဲ့နီးတွေထုတ်သုံးလာဖို့ရှိတယ်ဆိုတာကိုသူတို့ဘက်ကသတိထားနေလို့လိုပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ့နော်လူသံပေါင်းများစွာနဲ့ချီပါဝင်နေချိန်မှာစက်မိုက်ဆန်အန်ဒီယာတွေမဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
နောက်နေ့နောက်နေ့နောက်နေ့တွေအားပေးမယ်ဆိုရှင်တော့အေးဝါအိပ်ပါပြည်သူလူထုဆက်လက်ပြီးတော့တိုက်ပွဲဝင်ကြရအောင်မယ်ကျွန်တော်တို့ဘက်ကအတွေ့အကြုံတွေအရဒီတရက်တရက်နဲ့မပြီးနိုင်ဘူးဒီနေ့တော့တို့အမျိုးမျိုးကျွန်တော်တို့တိတ်ခွတ်မဲ့ဥပဒေတွေပြဋ္ဌာန်းလာပါပြီအဲ့တော့လူတို့ကအများဆုံးသိရှိကြပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးစီစဉ်ကိုနားဆင်လို့ပြီးမှာတော့အခုဆက်ပြီး BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
က်စင်တင်ဆက်သွားမယ်တန်ရင်တည်တင်းလွာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်တင်းလွာမှာနားဆင်ရမှာတွေကတော့ဆက်အနာသိမှုကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီဖြစ်တဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီလို့ KNU Concert Group ကပြောကြားလိုက်ပါတယ်စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွဲဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုရှမ်းပြည်ကကြားကောင်းပါတီ SNLD နဲ့တအန်းပါတီ TNP တို့ကရင်းဆိုလိုက်ပါတယ်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါဖေဖော်ဝါရီလ၁ရက်နေ့ကလွတ်ဆောင်ခဲ့တဲ့စစ်အာဏာသိမ်းမှုကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီးဖြစ်တဲ့အပြင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီးလို့ KNU Concern Group ပြောရေးဆိုခွင့်ရှိသူဘဒိုနော်စီဖိုရာစင်ကပြောပါတယ် NLD ပါတီအာဏာရတဲ့အခါတုန်းကဒီ process ကိုသူတို့လွတ်ဆောင်ခဲ့တာဖြစ်ပြီးအခုဒီလွတ်ဆောင်ချက်တွေအလုံးကိုတပ်မတော်ကဖျက်သိမ်းပြီးအတ္တမအာဏာသိမ်းယူထားတဲ့အတွက်အလုံးပြည့်ပြည့်ပြီးလွန်မြင့်ကြောင်းစစ်အာဏာသိမ်းယူမှုကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ပြည့်သွားပြီဖြစ်ကြောင်းဘဒိုနော်စီဖိုရာစင်ကဆိုပါတယ်ရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့ NLD အစိုးရစီကတပ်မတော်ကအာဏာသိမ်းယူလိုက်တဲ့အပေါ်ပြင်းထန်စွာရှုံချကန့်ကွက်ကြောင်းဖေဖော်ဝါရီလဇန်ပိုင်းက KNU Concern Group ကထုတ်ပြန်ထားပါတယ်တစ်ဖက်မှာလည်းဖေဖော်ဝါရီလ19ရက်နေ့ကနေ20ရက်နေ့အထိနှစ်ရက်တာပြုလုပ်တဲ့ NCA အပြည့်ရအဖွဲ့များရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ရဲ့ online အထူးစည်းဝေးကနေလက်ရှိကာလမှာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရတွေ့ဆုံဆွေးနွေးညှိနှိုင်းမှုတွေကိုရပ်ဆိုင်းထားမယ်လို့ PPST ကထုတ်ပြန်လိုက်ပါတယ်
စစ်အာဏာရှင်ကြဆုံးရက်အတွက်တနင်္ဂနွေလုံးလူထုအောင်ကြွမှုဖြစ်ပွားနေခြင်းရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်တွင်းမှာမြန်မာစစ်တပ်နဲ့ကချင်လူလတ်ရေးကြံရည်တပ်တို့အကြတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေပါတယ်ဖေဖော်ဝါရီလ20ရက်နေ့လောက်ကစပြီးယနေ့အထိတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေတာပါဖေဖော်ဝါရီလ24ရက်နေ့မနေ့အစောပိုင်းကမူဆယ်မြို့ဆောင်စော်ရက်ကွက်မှာရှိတဲ့တာမူးညင်းတရုတ်ပြည်သူစစ်တပ်ဖွဲ့ပိုင်းထန်းရှချိုင်ဖူအမည်ရှိဟိုတယ်တစ်ခုနဲ့နေအိမ်တစ်လုံးကိုလက်နက်ကင်အုပ်စုတစ်ခုကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်မှုကြောင့်ဒေသခံတွေသေဆုံးသွားပါတယ်အခုမဆောင်လို့ KIA တပ်ကလာရောက်ပစ်ခတ်တိုက်ခိုက်တယ်လို့ဒေသခံတွေပြောပေမဲ့ KIA ဘက်ကအတိမပြုပါဘူးအဲ့ဒီဟိုတယ်ကိုဝင်ရောက်တိုက်ခိုက်တဲ့အချိန်မူဆယ်မြို့ပေါင်လုံကွက်တစ်မှာစခန်းချထားတဲ့မြန်မာစစ်တပ်စခန်းတစ်ခုကိုလည်းဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ
်မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှမွန်ညီညွတ်ရေးပါတီ MUP တွဲဖက်အတွေ့အမှုတက်နိုင်လေးတမအခေါ်နိုင်ခင်မောင်စင်အဖွဲ့ဝင်အဖြစ်ပါဝင်လာခဲ့ကြောင်းစစ်ကောင်စီကနေဖေဖော်ဝါရီလ21ရက်နေ့ကထုတ်ပြန်ထားပါတယ်မွန်ညီညွတ်ရေးပါတီ MUP အနေနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှပါဝင်ရတာဟာနိုင်ငံရေးအရမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နီလန်းဖြင့်သာလက်ရှိတစ်ဆုတ်နေတဲ့ပြဿနာတွေကိုငင်းချမ်းစွာအဖြေရှာနိုင်လိမ့်မယ်လို့ယူဆထားကြောင်းနိုင်လေးတမကဆိုပါတယ်မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှမွန်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှူးဟောင်းဦးစော်လင်းထွန်းကိုကောင်စီဥက္ကဋ္ဌအဖြစ်၎င်းပြည်ခိုင်ပြိုးပါတီမွန်ပြည်နယ်ဥက္ကဋ္ဌဦးအောင်ကြည်သိန်းအဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်တဲ့အတွက်စုစုပေါင်းအယတာ3ဦးပါဝင်နေပါတယ်။ဒါအပြင်ပြည်ထောင်စုရေကောက်ပွဲကော်မရှင် UEC ရဲ့ကမ်းလှမ်းချက်အရနိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအဖွဲ့မှပါဝင်နိုင်ဖို့ကိုမွန်ညင်ညွတ်ရေးပါတီဘ ഹു အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာပညာအောင်မိုးကို MUP ကရွေးချယ်ထားပါတယ
်။တင်းကလားမြန်မာနယ်စပ်မောင်တော်မြို့နယ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်နယ်စပ်ခြံစည်းရိုးလုပ်ငန်းလုပ်ကိုင်နေသူနှုတ်တန်ရာရရှိသွားပါတယ်ဖေဖော်ဝါရီလ22ရက်နေ့နာနဲ့ပိုင်းကနေချမ်းမှတ်တယ်မှာ36နဲ့30ခွင်ကြားမှာဖြစ်ပွားခဲ့တာပါတန်ရာရရှိသူနှုတ်ကတော့ပူရီတောင်မြို့နယ်ဘန်ကုံမကျေးရွာကကိုမောင်ထွန်းနဲ့မောင်တော်မြို့နယ်မီးတိုက်ကျေးရွာကကိုမောင်ထွန်းဖြူတို့ဖြစ်ပြီးတန်ရာပြင်းထန်တဲ့ကိုမောင်ထွန်းကိုစစ်တွေဆေးရုံပို့ဆောင်ကူတနေတယ်လို့မောင်တော်မြို့ခံကပြောပါတယ်။ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့မြန်မာစစ်တပ်ကြားလက်ရှိမှာတိုက်ပွဲဖြစ်ပွားမှုတွေမရှိတော့ပေမဲ့အစိုးရတပ်ကမင်းမြုံမှရှင်းလင်းမှုတွေလှုပ်ဆောင်နေပေမဲ့နေဆက်ဒေသနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ကျေးရွာနီးတွေမှာမိုင်းရှင်းလင်းလှုပ်ဆောင်တာမရှိသေးတဲ့အတွက်မိုင်းအန္တရာယ်စိုးရိမ်မှုတွေရှိနေပါတယ်။
2020ရွေးကောက်ပွဲအနိုင်ရပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနေချင်းအမျိုးသားဒေါက်တာဆဆကိုကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်တာဝန်ပေးလိုက်ပါတယ်။ဖေဖော်ဝါရီ22ရက်နေ့က CRPH ကနေထုတ်ပြန်ကြေညာထားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအလုံးကိုမြန်မာနိုင်ငံသား54တန်းနဲ့အတူရပ်တည်ပေးပါလို့ဒေါက်တာဆဆကပြောဆိုတိုက်တွန်းလိုက်ပါတယ်။ချင်းပြည်နယ်သားဒေါက်တာဆဆဟာအမေနီးယားနိုင်ငံမှာဆေးပညာဒေါက်တာပွဲရရှိထားသူဖြစ်ပြီးချင်းတောင်တန်းမှာဆေးဝါးကုသမှုပေးနေတဲ့ Health and Hope အဖွဲ့တည်ထောင်သူလည်းဖြစ်ပါတယ်။အဲ့ဒီ Health and Hope အဖွဲ့ကို British တော်ဝင်အင်ရှေ့ဆန် Charles Minder ကနိုင်ငံပြုထားပါတယ
်။အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အာဏာသိမ်းလိုက်တဲ့နေပြည်တော်စစ်ကောင်စီကနေအသစ်ပြန်လည်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေကိုဖေဖော်ဝါရီ26ရက်နေ့မှာတွေ့ဆုံဖို့နေပြည်တော်ကိုဖိတ်ခေါ်လိုက်ပါတယ်။စစ်ကောင်စီရဲ့ကံကံမှုကိုရှမ်းနိုင်ငံရေးပါတီတွေတွားရောက်တွေ့ဆုံဖို့ရှိနေပါသလားနမ်ဟော်ကနေစူးစီးတင်ဆက်ပေးထားပါတယ်
စစ်ကောင်စီရဲ့ကံလန်ဖိတ်ခေါ်မှုကိုရှမ်းကိုစားပြုတ်ပါတီဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရောရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကပါလက်ခံရရှိတယ်လို့သိရပါတယ်။ကြားခေါင်းပါတီလိုအတိများကြတဲ့ SNLD ပါတီကတော့လက်ရှိစစ်ကောင်စီဟာနိုင်ငံတော်အာဏာကိုသိမ်းယူထားတဲ့အဖွဲ့ဖြစ်တာကြောင့်မိမိတို့ပါတီရဲ့နိုင်ငံရေးယက်တီချက်နဲ့လုံးဝမတူညီတာကြောင့်သူ့ရဲ့ကံလန်ဖိတ်ခေါ်ချက်ကိုလက်မခံခဲ့ဘူးလို့ပါတီအတွင်းရေးမှူးလည်းဖြစ်ပါတီပြောခွင့်ရလည်းဖြစ်တဲ့စိုက်လေးကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ကစားအခေါ်မှာဝက်ဘောင်ကွန်ကွန်တီတောင်းဖို့မှန်တဲ့ရောက်ခတိမှာခင်
ဒီနေ့ကျွန်တော်တို့ဘဟုကော်မတီအစည်းအဝေးလုပ်ပြီးတော့ဆုံးဖြတ်ချက်ချပါတယ်သူတို့ဖိတ်ခေါ်တဲ့အစည်းအဝေးကိုမတက်ဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ပါတယ်သူတို့ဘုံထက်ဆက်မေးလာလို့ကျွန်တော်တို့ဖြေကြားလိုက်ပါပြီဘာကြောင့်မသွားတက်လဲဆိုတော့ရှင်းပါတယ်ကျွန်တော်တို့နိုင်ငံရေးမြုံမှန်းချက်နိုင်ငံရေးရည်တည်ချက်နဲ့သူတို့နိုင်ငံရေးရည်တည်ချက်ကစီနဲ့ရေလို့ဘယ်နဲ့ညာလို့ကွာချားနေပါတယ်ဒါကြောင့်တော့မတက်ဖို့ဆုံးဖြတ်လိုက်တာပါ
အမျိုးသားဒီမိုကရေစီအင်အားစု NDF မှာပါဝင်တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့စစ်ကောင်စီဖိတ်ကြားလာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေ့ဆုံပွဲကိုတက်ရောက်မယ်လို့ပါတီအတွင်းရေးမှူးစိုက်ဖိုးအောင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ဟိုခေါရင်းသူပါတီ9ခုအနောက်ခါလေးဟ ோம் ဟ ோம் ကန်ကတန်ဝဲအန်
ကျွန်တော်တို့တိုင်းရင်းသားပါတီတွေစုပေါင်းဖွဲ့စည်းရတဲ့ MDF နဲ့လည်းဆက်တွေ့ဆွေးနွေးပြီးကျွန်တော်တို့တက်ရောက်ဖို့တင့်နေဆိုပြီးတော့မှသွားတက်ဖို့ဆုံးဖြတ်ထားကြပါတယ်တခြားပါတီဝင်တွေလည်းတက်မယ်ဆိုလို့ကျွန်တော်တို့လည်းတက်ဖို့ဆုံးဖြတ်လိုက်တာပါ
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကကြားခေါင်းပါတီ SNLD ဟာ43နေရာနဲ့ရှမ်းပြည်မှာတတိယအများဆုံးအနိုင်ရရှိခဲ့ပါတယ် SNDP ကြားဖြူပါတီကတော့မိုင်းပန်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တနေရာအနိုင်ရရှိခဲ့ပါတယ်အလားတူရှမ်းပြည်မှာလွတ်တော်12နေရာအထိအနိုင်ရခဲ့တဲ့တအံ့မျိုးသားပါတီကလည်းဘာမှမပြင်ဆင်ရတဲ့အတွက်အစည်းအဝေးမတက်နိုင်ကြောင်းလက်ရှိအခြေအနေကလည်းခရီးသွားလာလို့အဆင်မပြေသေးတဲ့အတွက်မသွားဖို့ဆုံးဖြတ်လိုက်ကြောင်း TNP အထွေထွေအတွင်းရေးမှူးမိုင်းဦးခိုင်ကပြောပါတယ်ဒီလုံးကျွအနိုင်ရထားတဲ့ NLD ပါတီကလည်းအာဏာသိမ်းစစ်တပ်ဟာတရားဝင်အစိုးရမဟုတ်ဘူးလို့ကြေညာထားပြီးပြည်ထောင်စုလွတ်တော်ကိုစားပြုလွတ်တော်တိုင်းပြည်နယ်လွတ်တော်ကိုစားပြုလွတ်တော်တွေဖွဲ့စည်းပြီးစစ်ကောင်စီကိုဆန့်ကျင်ကန့်ကွက်နေပါတယ်
ကချင်ပြည်နယ်ကမြို့နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကအရှိန်မြင့်နေတယ်လို့တစ်ဖက်မှာလည်းဖမ်းဆီးအရေးယူမှုတွေကဆက်တိုက်ရှိလာနေပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ငံဝင်ကနေတင်ဆက်ပေးမှာဖြစ်ပါတယ်
ကချင်ပြည်နယ်ပူတောင်မြို့မှာဆန္ဒပြလူငယ်ကိုစစ်တပ်ကဖေဖော်ဝါရီ20ရက်နေ့ကဖမ်းဆီးခဲ့ရမှာအဲ့ဒီထဲက4ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ကျန်5ဦးကတော့ပူတောင်ထောင်ကိုပို့လိုက်ပြီးတရားစွဲဆိုထားတယ်လို့အမှုနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်ပေးနေတဲ့ဒေသခံတူကပြောပါရတယ်
။ကျွန်တော်ရှင်းနေတယ်နဲ့ဥစ္စာအခက်ကတချို့တော်တိတ်ကြတယ်တွေ့ခွင့်မရခင်ရှင်းနေတယ်နဲ့တွေ့ခွင့်မရခင်ဒါပေမဲ့ရမန်ယူထားတဲ့အကြောင်းဒီ3လ5ရက်မှရုံထုတ်မယ်ဆိုတဲ့ဟာပဲတတင်းရရှိခဲ့တယ်ပုံမှန်နဲ့ဆွဲထားတဲ့သဘောရှိတယ်ဟုတ်ပုံမှန်နဲ့ဆွဲလိုက်လို့ဟိုဘက်ဟောနောက်နှစ်ပတ်ကျမှရုံထုတ်မယ်ဆိုတဲ့သဘောအဲ့လိုချက်တယ်ကောင်းကောင်းလည်းနေနေမှုလည်းသူနဲ့တွေ့ခွင့်မရှိတဲ့အခါကျတော့ဒီနေ့လည်းကောင်းမှုမတွေ့လိုက်ရဘူး144ရဲ့905ခခွေးလားအဲ့ဒီနဲ့တစ်ယောက်ကတော့မတရားအကျင့်ဆက်တယ်မှုနဲ့ပါတယ်ဆိုတာတော့ကြားတယ်ဟုတ
်ဘူတာဦးကတရားဆွဲဆိုခံရတဲ့သူတွေကတော့ကိုလဆွန်အောင်ဒီကိုစင်ဝါကိုမလောင်ဖီနောင်းအောင်ကိုစန်ထရန်စိန်နဲ့ကိုဖုံရော့ဖီနန်တို့ဖြစ်ကြပြီသူတို့ထဲကကိုစန်ထရန်စိန်ကတော့မတရားတင်ဆက်သွယ်မှုဥပဒေပုံမှန်နဲ့လဲတရားဆွဲဆိုထားပါတယ်
ဒီလူငယ်ငါးဦးကိုပြန်လို့ပေးဖို့သီရခဏိကစန္ဒပြတောင်းဆိုနေကြသလိုကချင်းပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဆီကိုလည်းအကူအညီတောင်းခံထားတယ်လို့သီရခဏိကပြောပါရယ်။ဒါ့အပြင်မွန်ညင်းမြို့ကအပြောရန်စားပေါ်စီရနှုတ်လည်းဖြစ်ပရဟိတသမားလည်းဖြစ်သူနှုတ်နဲ့တုတ်တန်ဆောက်သူကိုအခုလ၂၀နှစ်ကစစ်တပ်ကနေဝင်ရောက်ဖမ်းဆီးသွားတယ်လို့မွန်ညင်းမြို့သီရခဏိကပြောပါရယ်။
သူကတော့အမှန်တကယ်ကိုမွန်ညင်းမြို့ရဲ့ရုပ်ရှားမှုနဲ့ပတ်သက်ပြီးမှာပါမှသူပတ်သက်ပြီးမရှိပါသေးတာပဲသူကလည်းသူတို့ကတော့ပြောရန်တပုံစီရတယ်ပြီးတော့ဒီကိုဗစ်ကာလကတော့ပြောရန်တပုံစီရတယ်လို့ပဲပေါ့နော်မွန်ညင်းမှာကြိုတင်အိတ်တာတော့တုတ်တန်ရှောရှိပါတယ်အဲ့ဒီမှာပြန်ကြတော့ဗျာအဲ့ဒီမှာနေကြပြီးမှသူတို့ကဟိုဗော်လန်တီယာတွေလောက်ကြတာပေါ့နော်ကိုဗစ်ဗော်လန်တီယာတွေအဲ့ဒါဆို
ပေးခဲ့ပေမဲ့ကျန်နူးကတော့သဘာဝပေးစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထားပြီးဖေဖော်ဝါရီလ23ရက်နေ့မှာရုံးထုတ်စစ်ဆေးမယ်လို့လိုက်ပါကူညီဆိုင်ရွက်ပေးနေသူတွေကပြောပါတယ်။မြစ်ကြီးနယ်မြို့မှာလည်းတန်ဃာတော်တဘာပါဝင်ဆန္ဒပြပြည်သူ20လောက်ဖန်ခံခဲ့ရပါတယ်။တန်ဃာတော်ကလွှဲပြီးတော့ကျန်တဲ့ပြည်သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ရဲ့ညီနိုင်ပေ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်စစ်အာဏာသိမ်းယူမှုကိုပြည်လုံးကျွတ်ဆန့်ကျင်ကန့်ကွက်နေတဲ့အချိန်ရှမ်းပြည်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်တို့အကြားတိုက်ပွဲဖြစ်ပွားလာနေပါတယ်စစ်ကောင်စီဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုရှမ်းပြည်ကကြားခေါင်းပါတီ SNLDနဲ့တအားပလောင်ပါတီTNPတို့ကငင်းဆိုလိုက်ပါတယ်
ဒါရဆက်နဲ့ဒီနားဆက်နေကြတာကတော့ကျမတို့ဖီဝါဝိုင်းတို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းရွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမိပါ
BNI ဝိုင်းတို့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းရွာအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုဆက်ပြီးဒီကနေ့မနေ့ပိုင်းတွေ့သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လူရဲကိုဖြစ်တင်ရှုတ်ချပြီးတာဝန်ရှိသူတွေကိုရေယူနိုင်မှုအမေရိကန်အောက်လွှတ်တော်မှာစတင်ပြင်ဆင်နေပါပြီ။မြန်မာနိုင်ငံမှာစစ်တပ်ကဖမ်းဆီးထားတဲ့အရသာစုဝေါခေါင်းဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်ကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်နဲ့ဥပဒေတရက်ကိုပါပြတ်ထမ်းမှုကြာသပြီးနေ့ကပဲအောက်လွှတ်တော်နိုင်ငံခြားရေး accountable and to restore democracy to the country and its people as expeditiously as possible.
ana tengere se kaung saung ni taw win khan mu shi si gun ne myama pi su ye twe democracy snit a myan song pyan le paw saung nai mu myama na ngan democracy ka kwe pe yi u re ko tin twin ya la phit de chaung a lut taw na ngan cha yi kon pi ma su ni me kaisa yat de ko tin pya ya ma democrat ko se jerry connelly ga pyo so la da ba myama sit tet ye ana tain ne lut yak ko shauk cha pi phan si tha du ri ko pyan lut pe ko taw su tha de sun phyet che tyet ko le committee ma tin twin tha ba de
Military's decision to seize control and detain top political leaders including Aung San Suu Kyi as well as President Win Myint.
Namasteka ana wo tinchop pu song pyet kai bi do Aung San Suu Kyi ne tamara u win myet pa win thait tae nangain yin khaw saung ni ya net chi de a pyet mae pyidu ri ko phan si kai da myama pyidu ri ye khwin yee ko pyaw myaw tin tin chho phaw ya yauk kai chang le myama nangain saya song pyet chet ko pu twae so pyu kai de atai kan Republican Coast le Steve Sharpock ga pyaw so kai da ba မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ဆွေကမြန်မာစစ်ကောင်စော်တွေကိုပြစ်မှတ်ထားတံခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူတံခတ်မှုတွေချမှတ်ဖို့သတိပေးထားတဲ့အချိန်မှာပဲအမေရိကန်လွှတ်တော်မှလည်းဥပဒေပြဋ္ဌာန်းပြီး PRP အရေးယူဖို့ပြင်ဆင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရသားဆွေကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့လူရဲကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကနောက်ထပ်မြန်မာစစ်ရာရှိ6ယောက်ကိုအရေးယူတံခတ်မယ်အကြောင်းကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံကတံခတ်အရေးယူထားတဲ့မြန်မာစစ်တပ်အစင်းမြင့်အရာရှိ19ယောက်စီးရင်မှနောက်ထပ်6ယောက်ထပ်တိုးမယ်အကြောင်းနိုင်ငံရေးဝန်ကြီးဌာနကကြာသပတေးနေ့မှာကြေညာလိုက်တာပါမြန်မာစစ်တပ်ပိုင်လုပ်ငန်းတွေနဲ့ပြည်ရှာကုမ္ပဏီတွေလုပ်ငန်းတွေမလုပ်ကြဘူးကုန်သွယ်ဝန်ကြီးကစီစဉ်နေပါတယ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေအနေနဲ့ကျူးလွန်တဲ့လုပ်ရက်တွေအတွက်တာဝန်ခံရမယ်ဆိုတော့အခုအရေးယူတံခတ်မှုနဲ့သတင်းစကားပေးလိုက်တာဖြစ်တဲ့အကြောင်းလဲနိုင်ငံရေးဝန်ကြီးဒေါမနစ်ရပ်ကပြောဆိုခဲ့တာပါမြန်မာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရထံအာဏာပြန်လွှဲပေးဖို့လည်းတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံရမှုတွေတိုးလာနေတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။
On Myanmar, just to say that we are deeply concerned that an increasing number of people are now being held in detention. The UN country team on the ground says at least 150 people were detained in protest in Naypyidaw on February 22nd, and that's in Naypyidaw alone.
မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရသူဦးရေတိုးလာနေတဲ့အပေါ်အလွန်အမင်းဆိုးရိမ်နဲ့ကြောင်းနေဖေဖော်ဝါရီလ22ရက်နေ့ကနေပြည်တော်မှာရင်းတရက်ထဲလူ150ထက်မနည်းဖမ်းဆီးခံခဲ့ရတဲ့အကြောင်းမြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေကိုကူကပ်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူစတီဖန်ဒူဂျာရစ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပ
ါသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါရှင်ဒီကနေ့ဗီညပိုင်း VOE ကနေပြီးတော့ည9:00ကနေ 10:00 အထိအစီအစဉ်တွေကိုလိုင်းတိုမီတာ16.25တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာက Patrick Dea ဖြစ်ပါတယ်။ VOE အစီအစဉ်တွေကိုနားဆင်နေအတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.